Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမတို့ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်တံကပါတိုက်ရိုက်ရှုစားနိုင်ကြပါတယ်။ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်မူကကျွန်မစုမမရှင်
။အနည်းခတ်တိုင်းကင်းကျင်းကြပါစေ။ကျွန်တော်တမောင်သားမှာဒီကနေ့ထိတ်လန့်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးကြပါရစေ။အမေရိကန်နဲ့တရုတ်တို့အပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီဂျင်းပင်ကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့စီးပွားထိပ်သီးနိုင်ငံ20ညီလာခံရဲ့ပြင်ပဘေးပန်းအစည်းအဝေးမှာတိုက်တွန်းလိုက်ပါရစေ။ရုရှားလက်ထက်ကပြန်လည်လွတ်မြောက်လာတဲ့ယူကရိန်းတောင်ပိုင်းခံစားမြို့မှာယူကရိန်းတပ်တွေကိုသမ္မတဗိုလိုဒီမာဇယ်လင်စကီဘိန်ကွန်ပြောအမှာယူကရိန်းတိုင်းပြည်လုံးရဲ့ငြိမ်းချမ်းရေးအတွက်အစဉ်အသင့်ရှိနေတယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရမှာစစ်အုပ်ချုပ်ရေးအဖွဲ့တွေမဟုတ်ဘဲအတိုက်ခံတွေနဲ့ပါအာဆီယံဘက်ကတိုက်ရိုက်ထိတွေ့ဆက်ဆံဖို့လိုပြီးဒါဟာမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေဆုံးသက်ရေးအတွက်အရေးကြီးကြောင်းဖိလစ်ပိုင်သမ္မတကမနေ့ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့တင်ပြပေးကြမှာပါမဆုမုံရေ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့ပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာမြန်မာစစ်တပ်က၄ချောင်းကနေတိုက်ခိုက်လို့လူပေါင်း2000ကျော်လောက်ထွက်ပြေးတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းညောင်ဘက်မှာလည်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေနဲ့ကျေးရွာတော်တော်များများမီးရှို့ဖျက်ဆီးခံရပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမှာတော့စနေနေ့မနက်ပိုင်းတုန်းကကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့အရာရှိနဲ့ဝင်တဲ့အနည်းဆုံး12ဦးကိုစစ်ကောင်စီကဖမ်းဆီးလိုက်ပါတယ်။
လာခွန်သွားတာကဒီကျန်ဦးအောင်ချူရေးပန်းတက်ကဒီကြီးပန်းတွေတော်များများပါတော့လေကျေကျသွားလာတော့သေးသေးလေးတွေသွားလာတယ်
မြကြီးနာဒေသခံပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူကရင်နီကယားပြည်နယ်ကစစ်ပေးဆောင်ရဲ့ကျမ်းမာရေးဆောင်ရှောက်မှုအခြေအနေနောက်ပြီးတော့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ဖို့အေးပတ်ခေါင်းဆောင်တွေကိုထိုင်းဝင်ကြီးချုပ်ကနှိုးဆော်လိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်
အမေရိကန်နဲ့တရုတ်တို့အပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီချင်းပင်ကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့စီးပွားထိပ်သီးနိုင်ငံ20ကြီးလောက်ခံရဲ့ပြင်ပဘေးပန်းအစည်းအဝေးမှာတိုက်တွန်းလိုက်ပြီးတရုတ်တနိုင်ငံနဲ့မူဝါဒကိုထပ်မံအတည်ပြုလိုက်သလိုထိုင်းဝါမူဝါဒကလည်းအပြောင်းအလဲမရှိပါဘူးလို့ဒီကနေ့အစည်းအဝေးပြီးမှပြောပါတယ
် Believe China and the United States to play key roles in addressing global challenges from climateChanges to food insecurity and
ရာသီဥပြောင်းလဲကနေစားနပ်ရိက္ခာအခက်အခဲကြုံကြတာအထိကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်တွေကိုရင်ဆိုင်ရမှာတရုတ်နဲ့အမေရိကန်တို့ဟာအရေးကြီးတဲ့အခက်အခဲရှိကြတယ်လို့ကျွန်တော်ယုံကြည်ပါတယ်အလုပ်တွေလုပ်ကြဖို့နှစ်နိုင်ငံလုံးအတွက်တောချက်ကြပါတယ်တကယ်လို့တရုတ်ကသာဆန္ဒရှိတယ်ဆိုရင်အဲ့ဒီလိုအထူးအလုပ်လုပ်ဖို့အမေရိကန်ကအသင့်ရှိပါတယ်လို့ပြောသွားခဲ့တာပါထိုင်ဝမ်နဲ့ဆက်နွယ်ပြီးဖြစ်ပေါ်နေတဲ့တရုတ်နဲ့ဆက်ဆံရေးတင်းမာမှုကိုလည်းစီအေးတိုက်ပွဲအသည့်ဖြစ်သူမယူဆဘူးလို့သတင်းတောက်တွေရဲ့အမေးကိုဖြေကြားသွားခဲ့ပါတယ်။နိုင်ငံကိုယ်စားလှယ်အဖွဲ့မှနိုင်ငံသားကြီးဝင်ကြီးတွေဖြစ်ကြတဲ့အန်တိုနီဘလင်ကန်နဲ့ဝါဟီတို့လည်းပါဝင်ကြပါတယ်။အစည်းအဝေးမဆမီတွေ့ဆုံကြရမှာအမေရိကန်သမ္မတဘိုင်ဒန်ကသူရောသမ္မတရှီချင်းပင်မှာဒုတိယသမ္မတတွေဖြစ်ကြစဉ်တွေ့ဆုံအလုပ်လုပ်ခဲ့ကြတာကိုအမတ်တရပြန်ပြောပြခဲ့ပါတယ်။သူနဲ့ရှီချင်းပင်ကြားမှာပုဂ္ဂိုလ်ရေးဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လဲသူ့ဘက်ကပိုင်းဖြတ်ထားကြောင်းပြောကြားခဲ့ပါတယ်။တရုတ်နဲ့အမေရိကန်တို့ကြားပဋိပက္ခအဖြစ်မခံကြဘဲမတူကွဲပြားတာတွေကိုစီမံခန့်ခွဲနိုင်မယ်လို့ယုံကြည်ကြောင်းလဲသမ္မတဘိုင်ဒန်ကရှီချင်းပင်ကိုပြောပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်ချက်တွေကိုအပြန်အလှန်ပူးပေါင်းဆွေးနွေးဖို့လဲသူကပြောသွားခဲ့ပါတယ်
။ရုရှားလက်ထက်ကပြန်လည်လွတ်မြောက်လာတဲ့ယူကရိန်းတောင်ပိုင်းခါဆွန်မြို့မှာယူကရိန်းတပ်တွေကိုသမ္မတဗိုလိုဒီမီဇယ်လင်စကီကမင်းကွန်းပြောကြားရမှာယူကရိန်းတတိုင်းပြည်လုံးရဲ့ငြိမ်းချမ်းရေးအတွက်အဆင်သင့်ရှိတယ်လို့ဆိုပါတယ်။ခါဆွန်မြို့ကနေရုရှားတို့ဆုတ်ခွာပြီးရပိုင်းအတွက်မှာပဲယူကရိန်းသမ္မတကိုခါဆွန်မြို့မှာတွေ့ကြရတာဖြစ်ပါတယ်။ယူကရိန်းစစ်နဲ့ပတ်သက်လို့ဗြိတိန်ကာကွယ်ရေးဌာနကပုံမှန်ထုတ်ပြန်တဲ့ထဲမှာလဲအခုဆောင်းနှင်းဟာရုရှားရောယူကရိန်းတွေအတွက်ပါပဋိပက္ခအခြေအနေအပြောင်းလဲရှိလာစေမယ်လို့သုံးသပ်ထားပါတယ်။ဆောင်းနှင်းကာလနေတာတိုလာတာကြောင့်ထိုးစစ်တွေနှဲသွားပြီးရှေ့တန်းမှာခုခံစစ်တွေပိုများလာပွဲရှိတယ်လို့ဆိုပါတယ်။ရတူရူကလည်းအေးခဲလာမဲ့အတွက်စောင်းတွင်းဝတ်ရုံမရှိတဲ့တပ်တွေမှာအေးခဲမှုကြောင့်ရတဲ့ဒဏ်ရာဒဏ်ချက်တွေဖြစ်လာနိုင်ပြီး တိုက်ပွဲမှာပြင်းပြထန်ထန်ဒဏ်ရာရတဲ့စစ်သည်တွေကိုလည်းအချိန်မီအသက်ကယ်ကုသနိုင်တဲ့အခွင့်အလမ်းနှေးပလာလိမ့်မယ်လို့ဆိုပါတယ်။ဒီနေ့ကနေတုန်းကယူကရိန်းလူထုကိုနေ့စဉ်ပြောဆိုတဲ့သမ္မတဇယ်လင်စကီရဲ့မိန့်ခွန်းထဲမှာတော့ခါဆွန်ဒေသအခြေအနေဟာအန္တရာယ်ရှိနေသေးဖြစ်ပြီးမိုင်းနေလည်းရှိနေတာကြောင့်ဒေသခံတွေအားလုံးသတိကြီးကြီးထားကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ။
အီရန်စာရပြပွဲတွေကိုနိုင်နေတာကြောင့်2015ယူကလီးယားသဘောတူညီချက်ပြန်လည်အသက်သွင်းနိုင်ရေးကြိုးပမ်းမှုတွေခက်ခဲသွားစေနိုင်တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောလိုက်ပါတယ်။အီရန်မှာဖြစ်နေတဲ့စာရပြပွဲတွေကိုတော်လိုင်းတရဖြစ်တဲ့ဆိုပြီးပြင်သစ်သမ္မတကသတ်မှတ်သုံးလုံးသွားခဲ့ပါလေ။စာရပြတာတွေကိုအကြမ်းဖက်နိုင်နေတာကြောင့်အီရန်အရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူဖို့လိုလားတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ရက်အတွင်းအီရန်အမျိုးသမီးတက်ကြွလှုပ်ရှားသူ၄ဦးနဲ့ပြင်သစ်သမ္မတတွေ့ဆုံခဲ့တယ်လို့အဲ့ဒီနောက်ပြင်သစ်ရေဒီယိုတစ်ခုနဲ့မင်းပြန်ကမ်းမှာတော့အီရန်ပေါ် EU ဥရောပသမဂ္ဂကပို့ပြီးအရေးယူသွားမယ်လို့လည်းပြောကြားခဲ့ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းမှုကြိုးပမ်းနေချိန်မှာပဲပြီးခဲ့တဲ့လပိုင်းတွေအတွင်းပြင်သစ်နဲ့အီရန်အကြားဆက်ဆံရေးထိခိုက်လာခဲ့ပါတယ်။ဒီနျူကလ িয়ার သဘောတူညီချက်မှာပြင်သစ်ကလည်းပေါင်းဝင်လက်မှတ်ရေးထိုးခဲ့တာပါ။ဒီသဘောတူညီချက်ပြန်အသက်ဝင်လာစေဖြစ်လိုက်လာနိုင်တယ်လို့သူ့အနေနဲ့မယုံကြည်ပဲဒီကိစ္စဖြည့်ရှင်းဖို့နောက်ထပ်စဉ်းစားဆောင်ရွက်ချက်တရလိုလိမ့်မယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။အခုဒေါ်လာရေးကြီးကအခြေအနေအများပြားကိုပြောင်းလဲစေခဲ့ပြီးနျူကလ িয়ার သဘောတူညီချက်ပြန်လည်အသက်ဝင်လာဖို့စဉ်းစားအဆိုပြုချက်အစ်စ်တွေလိုမယ်လို့သူကဆိုတာပါ။အီရန်မျိုးသမီးတက်ကြွလှုပ်ရှားသူတွေကိုပြင်သစ်သမ္မတတွဲဆောင်ခဲ့တဲ့အပေါ်အီရန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကဝေဖန်ဖြစ်သိခဲ့ပါတယ်။အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးငယ်တူဦးကိုဘာသာရေးရေးကဖမ်းဆီးပြီးချုပ်နှောင်ထားစဉ်တိတ်ဆုံးခဲ့တဲ့အတွက်စက်တင်ဘာလကစပြီးအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေပါတယ
်။အမေရိကန်မှာယူကော့ပွဲမဲဆွယ်စီယုံမှုတွေပြီးဆုံးသွားပြီဖြစ်တာကြောင့်ဒီကနေ့နိုဝင်ဘာလ14ရက်နေ့မှာလွှတ်တော်ပြန်တက်ကြတဲ့အခါဒီမိုကရက်လွှတ်တော်အမတ်တီအနေနဲ့လင်နူဂျင်းဆက်ဆံသူတွေရဲ့ထိမြက်လက်ထပ်ခွင့်သမ္မတယူကော့ပွဲရလဒ်ကိုအတည်ပြုပေးတဲ့နေရာမှာလွှတ်တော်အမတ်တီပါဝင်ရမယ့်အခန့်ကဏ္ဍနဲ့ရမုံငွေ3ဆွဲနိုင်တဲ့ပမာဏသတ်မှတ်ချက်စတဲ့ဥပဒေချမ်းတွေကိုဒီမိုကရက်အမတ်တီကအတည်ပြုနိုင်ရေးကြိုးပမ်းကြမှာပါ။အဲ့လိုတော့ဥက္ကဋ္ဌနန်စီပလိုစီရောဘာနာယီဝန်ကြီးချုပ်နဲ့ရဲလင်းကပါအစိုးရရမုံငွေ3ဆွဲနိုင်တဲ့ပမာဏသတ်မှတ်ချက်တိုးမြင့်ရေးကိုအခုလွှတ်တော်တက်တမ်းမကုန်ခင်မှာပြည်မြောက်အောင်လှုပ်ဆောင်ဖို့အရေးကြီးကြောင်းပြောဆိုနေကြပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်ပါတီကအထက်လွှတ်တော်မှာလက်ရှိအခြေအနေတိုင်းအမတ်နေရာအများစုကိုဆက်ပြီးရရှိထားမှာဖြစ်ပေမဲ့အောက်လွှတ်တော်မှာဘယ်ပါတီကအများစုဖြစ်မဲဆိုတာအဆုံးဖြတ်မပြေနိုင်သေးပဲဖြစ်နေပါတယ်။အမေရိကန်နိုင်ငံရဲ့သမိုင်းအစဉ်လာရလက်ရှိအာဏာရသမ္မတရဲ့ပါတီကအခုလိုသမ္မတတက်တန်းဝင်ရွေးကောက်ပွဲတွေမှာအနည်းနဲ့အများရှုံးနေကြလေရှိတဲ့အထက်ဘိုင်ဒန်သမ္မတဘိုင်ဒန်အပေါ်လူထုရဲ့ထောက်ခံမှုကလည်း40ရာခိုင်နှုန်းဝန်းကျင်သာရှိနေတာကြောင့်ဒီမိုကရက်တွေအပြတ်အသတ်ရှုံးနေကြလိမ့်မယ်လို့အများစုကခန့်မှန်းခဲ့ကြပေမဲ့သမ္မတဘိုင်ဒန်ဟာအဲ့ဒီကြီးမားတဲ့ဆုံးရှုံးမှုကလည်းကြော်လွှားနိုင်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရမှာစရုပ်ထုတ်ရေးအဖွဲ့တွေမဟုတ်ဘဲအတိုက်ခံတွေနဲ့ပါအာဆီယံဘက်ကတိုက်ရိုက်ထိတွေ့ဆက်ဆံမှုလုပ်ပြီးဒါဟာမြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေဆုံးသက်ရေးအတွက်အရေးကြီးကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကမနေ့က ABS-CBN ညွှန်ဆောင်မှုပြောဆိုပါတယ်။မြန်မာနိုင်ငံနဲ့ဘယ်လိုထိတွေ့ဆက်ဆံမလဲဆိုတဲ့ကိစ္စပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားထိပ်သီးအစည်းအဝေးပွဲအတွင်းသဘောထားအမျိုးမျိုးကွဲလွဲခဲ့တဲ့အကြောင်းသူကဆိုပါတယ်။မြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ထုတ်ပေးဖို့အဖွဲ့ဝင်နိုင်ငံတချို့ကအဆိုပြုနေပြီးအစည်းအဝေးတွေမှာမဖိတ်ကြားတော့ဘူးပြောဆိုတာမျိုးလည်းရှိခဲ့တယ်လို့သူကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာနိုင်ငံရဲ့သဘောထားမပါဘဲအဖွဲ့ဝင်ဖြစ်ကထုတ်ပေးရေးဆုံးဖြတ်ချက်ကအဖွဲ့ဝင်နိုင်ငံတွေအကြညီညွတ်ရေးကိုတောင်းဆိုထားတဲ့အာဆီယံပြည်ရင်းစာရန်ပါအချက်တွေကိုချိုးဖောက်ရာရောက်တယ်လို့ပြောဆိုတော့ကိုမင်းကထုတ် The Phnom Penh Post သတင်းစာမှာရေးသားထားပါတယ်။မြန်မာရေးဖြစ်ရှင်းနိုင်အောင်တကားဆက်ဖွင့်ထားဖို့လိုတယ်လို့ပြောဆိုပြီးမြန်မာနိုင်ငံအတွက်ပဋိပက္ခတွေဖြစ်နေကြတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးအတူတကွလက်တွဲဖြေရှားတာကိုအာဆီယံအနေနဲ့လိုလားတဲ့အကြောင်းဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။ထိပ်သီးအစည်းအဝေးတက်ရောက်ခဲ့တဲ့အာဆီယံခေါင်းဆောင်တွေကတော့မြန်မာရေးအာဆီယံသဘောတူညီချက်9ရက်တိုးတက်မှုရှိသလောက်ဖြစ်နေတာမို့ဒီလောက်အချိန်ကာလသတ်မှတ်ချက်ထားပြီးလက်တွဲကြကြခိုင်မာအောင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဆုံးဖြတ်သဘောတူခဲ့ကြပါတယ်။
ကိုဗစ်ကန့်သတ်မှုတွေကြောင့်ပြည်ပင်ထားခဲ့တဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့ကဒစ္စနီဥယျာဉ်ကိုဘယ်တော့ပြန်ဖွင့်လဲဆိုတာအတိအကျမပြောနိုင်သေးဘူးလို့ကုမ္ပဏီဝက်ဘ်ဆိုက်ကတနင်္လာနေ့မှာဖော်ပြပါတယ်။လာရောက်လည်ပတ်သူတဦးကိုဗစ်ကူးစက်နေတာတွေ့ကြတာကြောင့်ဒစ္စနီဥယျာဉ်ကိုအောက်တိုဘာလ31ရက်နေ့ကစပြီးပိတ်ခဲ့တာဖြစ်ပါတယ်။ဒီကူးစက်မှုနဲ့ဆက်နွယ်ပြီးလူအတော်များများအိမ်ပြန်မထွက်ရကန့်သတ်ခံထားရသလိုယောဂစစ်ဆေးမှုတွေကိုဇက်တိုက်လုပ်ဖို့လည်းညွှန်ကြားထားပါတယ်ဒီနှစ်ထဲကိုဗစ်ကတ်သတ်ချက်တွေကြောင့်ဒစ္စနီဥယျာဉ်ကို3လကျော်ပိတ်ထားခဲ့ရတာပါပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကလည်းလာရောက်လက်ပတ်သူတယောက်ကိုဗစ်ကူးစက်တာကိုတွေ့ခဲ့တဲ့အတွက်ဥယျာဉ်ကို2ရက်ပိတ်ခဲ့ရတာကြောင့်လက်ပတ်သူ3000လောက်ပိတ်မိခဲ့ပါတယ်တရုတ်စိုးရရဲ့ကိုဗစ်ကင်းစင်ရေး0ကိုဗစ်မှုကြောင့်လူသားနဲ့ချီပြီးအသွားအလာကန့်သတ်ခံရသလိုစီးပွားရေးကိုလည်းရပ်ခတ်မှုတွေရှိနေပါတယ်ခင်ဗျာ
ဒစ္စတမ်ဥပဒေကိုအပြေးဝအကောင့်ထဲပေါ်ဖို့အာဂန်နစ္စတန်ရဲ့ဘာသာရေးကောင်းဆောင်ကတရားသူကြီးတွေကိုအမိန့်ပေးလိုက်ကြောင်းတာလီဘန်ပြောရေးဆိုခွင့်ရှိသူအကြီးအကဲကပြောကြပါတယ်။တရားစင်ခံရသူကိုအများပြည်သူရှေ့မှာတတ်ဖြတ်တာ၊ကြောက်ခဲတွေနဲ့ထုကြတာ၊ကြိမ်တမ်းပေးတာနဲ့တခိုးတွေကိုခြေတွေလက်တွေဖြတ်ဖြစ်တာကဒစ္စတမ်ဥပဒေရဲ့မှာပါဝင်ကြပါတယ်။တရားသူကြီးတွေနဲ့တွေ့ဆုံပြီးတဲ့နောက်လူမြင့်ဝင်းကိုထွက်လိုက်မရှိတဲ့အာဖဂန်ဘာသာရေးကောင်းဆောင်ဟီဘတူလာအခူဒဇာတာရဲ့လိုက်နာကြရမယ်အမိန့်ထွက်လာခဲ့တာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူဇာဟိဘူလာမူဂျာဟစ်ကလူမှုစာမျက်နှာမှာတင်းကြွေနဲ့နောက်ပိုင်းကပြောပါတယ်အခွန်ဇာရာဟာတာလီဘန်တွေပြီးခဲ့တဲ့နှစ်ကအာဏာပြန်လည်ရရှိလာပြီးခဲ့တဲ့နောက်အာဖဂန်တောင်ပိုင်းခန္ဒဟာမြို့ကနေအုပ်ချုပ်နေတာဖြစ်ပါတယ်ဒီရက်မှာတာလီဘန်လှုပ်ရှားမှုစတင်မွေးဖွားခဲ့တာပါ1966ကနေ96ကနေ2000ခုနှစ်ထိတာလီဘန်တွေပထမကျင်အာဏာရစင်မှာအခွင့်အရေးတွေနှက်ပါခဲ့ပြီးအမျိုးသမီးတွေဟာသူတို့ရဲ့ခွေရည်တွေကိုအဓိကအားဖြင့်ဆုံးရှုံးခဲ့ကြပါတယ
်တူရကီနိုင်ငံအစ္စတန်ဘူမြို့မှာတင်းနေငွေတွေကဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ဆက်နွယ်ပြီးကတ်လူမျိုးအမျိုးသမီးတူကိုတူရကီအာဏာပိုင်တွေကဒီကနေ့ဖမ်းဆီးလိုက်ပါတယ်အစ္စတန်ဘူမြို့ကလူစီကားတဲ့လမ်းမတစ်ခုမှာတင်းနေငွေတွေကဖြစ်သွားခဲ့တဲ့အဲ့ဒီဘုံပေါက်ကွဲမှုကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ရပြီးတဲ့နောက်တူရကီရဲတပ်ဖွဲ့ကပေါက်ကွဲမှုနဲ့ဆက်နွယ်တယ်လို့တန်တရားရှိသူ58ဦးကိုဖမ်းဆီးခဲ့တာမှာဘုံထောင်ခဲ့တယ်လို့တန်တရားရှိခံထားရတဲ့စီးရီးယားနိုင်ငံသူအခလမ်အယ်ဘာရှီအမျိုးသမီးတဦးလည်းပါဝင်ပါတယ်။ Istakla လမ်းမပေါ်မှာဖြစ်ပွားခဲ့တဲ့တင်းငွေတွေကပောက်ခွဲမှုကို PKK ကတ်အလုသမားပါတီနဲ့ Syria အခြေစိုက် YPG ကတ်လူမျိုးအကြမ်းဖက်အဖွဲ့တို့ကပူးတွဲလှုပ်ဆောင်ခြင်းဖြစ်တယ်လို့တူရကီပြည်ထောင်စုဝန်ကြီးကပြောပါတယ်။အလားတူပောက်ခွဲမှုမျိုးအဲ့ဒီအဖွဲ့ကအရင်ကလည်းလုပ်ခဲ့ဘူးတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ခင်ဗျာ။
နိုမလာ14ရက်တနင်္လာညရက်ထိတ်တန့်ရောက်တဲ့တွင်ကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ညောင်လေးပင်ခရိုင်တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်တိမ်းရှောင်နေရတဲ့အကြောင်းကိုတင်ပြပါမယ်။ပဲခူးတိုင်းညောင်လေးပင်ခရိုင်ရွှေချင်မြို့နယ်နဲ့ကြောက်ကြီးမြို့နယ်တွေထဲမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကကရင်မျိုးသားစီယုံ KNU KNLA တပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာနောက်မြန်မာစစ်တပ်ဘက်ကလေကြောင်းနဲ့တိုက်ခိုက်နေတာကြောင့်ကျေးရွာ18ရွာကလူပေါင်း2000ကျော်လောက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေရဲ့အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရတယ်လို့စစ်ရှောင်းကူညီအဖွဲ့တွေကပြောပါတယ်ညောင်လေးပင်ခရိုင်ထဲကစစ်တပ်ရဲ့တပ်စခန်း3ခုလုံးကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNU ဘက်ကဒီကနေ့နိုဝင်ဘာလ14မှာသတင်းထုတ်ပြန်ပေမဲ့မြန်မာစစ်တပ်ဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောကြားတာမရှိပါဘူးညောင်လေးပင်ခရိုင်ထဲကတိုက်ပွဲအခြေအနေကိုစံကြောပြောပြပေးပါရှင
်ကရင်အမျိုးသားအစည်းအရုံး KNU ရဲ့ညောင်လေးပင်ခရိုင်တပ်မဟာ3နယ်မြေတွေက KNLA တရင်တစ်ခုနဲ့မြန်မာစစ်တပ်တို့နိုဝင်ဘာ12ရက်23ရက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းစစ်ပေးရှောင်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတချို့က VOA ကိုပြောပါတယ်ရွှေကျင်မြို့ဘက်ကိုအများဆုံးထွက်ပြေးလာကြပြီးယခုလက်ရှိရောမြို့ပေါ်ကဖုန်ကြီးကျောင်း12ကျောင်းမှာယာယီခိုလုံနေကြတယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့တခုက VOA ကိုပြောပါတယ်ဒီကျောင်း12ကျောင်းမှာပဲလူဦးရေ2000ကျော်ခိုလုံနေပြီးတချို့ကတော့နီးစပ်ရာဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြတာပါအခုတည်းတော့တယောက်ချင်းစီတိုင်းအတွက်အကူအညီတွေလုံလုံလောက်လောက်မပေးနိုင်သေးကြအောင်အကူအညီပေးနေတဲ့ရွှေချင်းဒေသခံတူကပြောပါတယ
်တချို့ကပေါ့တင်းယူတော့ဟိုဟာအရင်ဆက်နိုင်တဲ့ဒီမျိုးတွေအများကြီးရှိသေးတယ်ဟုတ်ဒီဖြစ်တဲ့များဖို့ရှိသေးတယ်ဟုတ်ခက်ခဲရတော့ဘယ်လိုဖြစ်နေလဲဆိုတော့အကူကတော့ပထမတစ်ခါကလည်းအဲ့လိုတွေဖြစ်ဖြစ်ထားတဲ့နေတာရှိတယ်ပေါ့နော်အဲဖြစ်တော့ပထမတစ်ခါကတော့လူရှင်းရဲများတယ်ဒီတစ်ခါမှာလူရှင်းရဲများမလန်ကြောက်လို့ရှင်းအဲ့မှာကကြည့်တော့လည်းရရှိတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးဆိုတော့ဒီတစ်ခါကိုယ်တိုင်အချိန်စောင့်ကြည့်ကြတာပေါ့အရင်ဆုံးကတော့ရရှိတာမျိုးလို့ရှိတာတကယ်လို့ဆိုတော့ဟိုအကုန်လုံးရရှိတော့ပုံစံမျိုးလို့ကျွန်တော်မြင်နိုင်တယ်ပေါ့အခုလာပြီဖြစ်ဖြစ်နေအောင်
K KNU ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့ဒီဒေတာမှာရှိတဲ့ကြေးရွာ78ရွာကဒေတာခံတွေ2000နီးပါးလဲတခြားနေရာတွေမှာပြောင်းရွှေ့ခုံလုံနေရတယ်လို့ရေးသားထားပါတယ်။တိုက်ပွဲကကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်ကြားမှာဖြစ်ပွားခဲ့တာပါ။ဒီနေရာတွေမှာရွှေတူးဖို့သူတွေရှိနေတာကြောင့်လေရင်ဘုံဆန်ကြတဲ့အချိန်မှာရွှေတွင်အလုတ်တမာတချို့ထိခိုက်ခဲ့ကြောင်းစေဘေးဆောင်သူက VOA ကိုပြောပါတယ်။အဲ့
တော့အနည်းငယ်မှာရှိလာတယ်ရှိတယ်ရွှေလက်ရှိတာပေါ့မှာရွှေသက်လောက်တဲ့မြေရှိရတော့မှာဘဝလင်းကျစ်တဲ့ဥစ္စာတွေကဒီကောင်မလေးကြီးဖြစ်တယ်တကြီးနေတယ်
တချို့ကြေးရွာကနေအိမ်အဆောက်အဦတချို့လည်းပျက်စီးခဲ့တယ်လို့သူကပြောပါတယ်။တိုက်ပွဲနဲ့မလွတ်ကင်းတဲ့အနီးတစ်ဝိုက်ကကြေးရွာဒေသခံတွေကနီးစပ်တဲ့ရွှေကျင်နဲ့ကြောက်ကြီးမျိုးပေါ်ကဖုံကြီးကျောင်းနဲ့ခရီးရန်ကျောင်းတွေမှာဖြန့်ပြီးခိုလုံနေရတာပါ။ KNU ကဒီနေ့ကြေညာချက်တဲမှာတော့မြန်မာစစ်တပ်ရဲ့တန်ဆိတ်ဘောကထာတုံးတဒါစတဲ့စခန်းသုံးခုကိုတရက်အတွင်းသိမ်းပိုက်နေတယ်လို့ရေးသားထားပါတယ်။အခုလိုဘကိုးတိုင်းညောင်လေးပင်ခိုင်ထဲမှာတိုက်ပွဲတွေကြီးကြီးမားမားပြန်ဖြစ်လာတာဒီလပိုင်းအတွင်းဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းမှာလည်းညောင်လေးပင်ခိုင်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကလေရင်နဲ့လက်နက်ကြီးအသုံးပြုမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီတုန်းကကြေးရွာပေါင်း100ကျော်ကဒေသခံတသိန်းနီးပါးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်ခင်ဗျာ။
ကိုဆန်ကျော်ပါရှင်မြောင်ဘက်ကအခြေအနေကိုပြောပြပေးချင်ပါတယ်။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးထိုးစစ်ဆင်နေတာသတင်းတစ်ပတ်ရှိပါပြီ။ဒေသခံ PDF တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ကြေးရွာ၊ကိုးရွာကနေတော်တော်များများလဲမီးရှို့ခံနေရပါတယ်။ဝက်လက်မြို့နယ်မှာဆိုရင်လဲမြန်မာစစ်တပ်နေမြေရှင်းလင်းနေတဲ့အချိန်မှာဒေသခံ PDF တပ်တွေနဲ့စစ်တပ်ကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိတယ်လို့နေနေလဲမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့အတည်ပြုသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုက်ဘက်ကအခြေအနေကိုအောင်ပြောပြပေးပါရှင
်။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကိုမြန်မာစစ်တပ်ကနိုဝင်ဘာ9ရက်ကစပြီးဒီသတင်းပတ်တစ်ပတ်လုံးနေမြေရှင်းလင်းရေးထိုးစစ်ဆင်တဲ့အကြောင်းနဲ့ရွာကိုးရွာကနေအိမ်တွေမိရှုခံရတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကပြောပါရယ
်။ဒီမြို့နယ်တွင်မှာ9ရက်နေ့ကနေပြီးတော့အခု14ရက်နေ့အတောအတွင်းမှာမိတင်ရှုထားတဲ့ကျေးရွာပေါင်းမြောင်မြို့နယ်တွင်မှာ9ရွာရှိနေပြီ။ဒီကျေးရွာတွေမှာမိတင်ရှုခံရတဲ့အင်ဂျီစုစုပါဆိုရင်ဒီထောင်ကနန်းထိရောက်သွားတယ်။ရောင်ထဲမှာလည်းရှိဖြစ်နေရကြတော့ဆေးရည်တင်းမှမှုဖြစ်နေရ။မနက်ခင်မှာဆိုရင်ဒီတိုက်ပွဲအချင်းချင်းတိုက်ပွဲနှစ်ပင်ဖြစ်ခဲ့ပြီးအခုညနေပိုင်းအချိန်ရကြတော့ဒီသူတို့တွေနဲ့အများလုံးနဲ့အပြန်အလှန်အဆောင်ကြီးအချိန်မျိုးနဲ့ရှိနေတဲ့အခြေအနေမျို
းလက်ရှိမှာမြန်မာစစ်တပ်ဟာမြောင်မျိုးနယ်အတွင်းစစ်ကြောင်းသုံးကြောင်းနဲ့နယ်မြေရှင်းလင်းရေးလုပ်နေတယ်လို့ AR မြစ်ထဲကပါစစ်သည်မော်တွေနဲ့စစ်အင်အားတိုးမြှင့်ချထားတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဝက်လက်မျိုးနယ်အရှိချမ်းထန်းကြီးပေါက်ကန်စတဲ့ကျေးရွာတွေမှာလည်းမြန်မာစစ်တပ်ရဲ့အင်အား80လောက်ပါတဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းဝင်ရောက်ပြီးဒေသခံတချို့ဖမ်းဆီးခံရတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တွေကြားနိုဝင်ဘာ23ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါရယ်အင်ဂျီ400ဝန်းကျင်ရှိတဲ့ထန်းကြီးရွာကိုနိုဝင်ဘာ14ရက်နေ့ကမြန်မာစစ်တပ်ကမီးရှို့ခဲ့တာကြောင့်နေအိမ်ဒါဇင်နဲ့ချီမီးလောင်ကျွမ်းခဲ့တယ်လို့လည်း PDF အဖွဲ့ဝင်တဦးကပြောပါရယ်အဲ
မပြရဘူးကျွန်တော်မီးရှို့ပြီးတော့ကျွန်တော်ထန်းကြီးရွာရဲ့ထွက်တယ်ဆက်လက်ချိန်မှာကျွန်တော်တို့ဒီပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ဒီထက်ကြီးရွာရဲ့ကျောင်းကြီးရွာရဲ့ခက်ခါရွာရဲ့ပုံမွှေးဆန်ခလေကောင်မှာဒီပြည်ကဟိုအဖွဲ့နဲ့အပြန်တိုက်ခိုက်တိုက်ခိုက်ကြရပါတော့
AR မြကျောင်းလျှောက်မှာရှိတဲ့ဝက်လက်မြို့နယ်အရှိချမ်းနဲ့မတရားနယ်ကကြေးရွာတွေမှာဒေသခံ PDF တပ်တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့စစ်ကောင်စီဘက်ကဆွဆွဲထားပါတယ်။သခိုင်းမြို့နယ်နဲ့ဝက်လက်မြို့နယ်အဆက်ကြေးရွာတချို့မှာလည်းမြန်မာစစ်တပ်နဲ့ PDF တပ်တွေမကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကအရသာနေအိမ်တွေကိုမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့ပြောဆိုနေပေမဲ့နေမြေရှင်းလင်းရေးထိုးစစ်အတွင်းကကြေးရွာတို့မှာနေအိမ်တွေမီးလောင်တဲ့သတင်းတွေမကြာခဏထွက်ပေါ်နေပါတယ်။အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်နဲ့ PDF အကြားအပြန်အလှန်ဆွဆဲနေပြီးတိုက်ပွဲဖြစ်ပွားတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။မီးလောင်ကျွမ်းတဲ့အိုးအိမ်အရေအတွက်နဲ့ပတ်သက်လို့တော့တီးခြားအတည်ပြုချက်မရရှိသေးပါဘူးခင်ဗျာ။
ကိုအောင်ပြပြပေးခဲ့တာဖြစ်ပါရဲ့ရှင်မြကြီးနားမှာ KIA အရာရှိတွေဖမ်းခံရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့အုပ်ချုပ်ရေးဆိုင်ရာအရာရှိနဲ့ဝန်ထမ်းအနည်းဆုံး70ဦးကိုကချင်ပြည်နယ်မြကြီးနားမြို့မှာစနေနေ့မနက်ပိုင်းတုန်းကစစ်ကောင်စီဘက်ကဖမ်းဆီးလိုက်ပါတယ်။ဒီကနေ့မှာတော့စစ်ကောင်စီဘက်ကလို့ယူဆရတဲ့လူမှုကွန်ရက်စာမျက်နှာတချို့မှာဖမ်းဆီးခံထားရသူတွေရဲ့ဓာတ်ပုံတွေကိုဖော်ပြလာပေမဲ့ KIO ဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစုံစမ်းဆဲဖြစ်တယ်ဆိုပြီးတုံ့ပြန်ပါတယ်။မြကြီးနားမြို့မှာ KIO အုပ်ချုပ်ရေးအရာရှိတွေဖမ်းခံရတဲ့တဲ့တင်ကိုတော့ကိုဝင်းခံမောင်ကပြောပြပေးပါပါရှင်
။ KIO ရဲ့အုတ်ချုပ်ရေးဆိုင်ရာအရာရှိနဲ့ဝန်ထမ်းတွေဟာဒီလ23ရက်နေ့မနက်စောပိုင်းကမြကြီးနားမြို့တက်ကုန်းရက်ွက် Happy KTV ဆိုင်မှာဖမ်းဆီးခံရတဲ့အကြောင်းမြကြီးနားမြို့ကန်တကူက VOA ကိုပြောပါရယ်။
အဲ့
ဒီပိုင်းတွေတော့ညများပါတော့ဒီကျားလာတော့တင်းလာလို့ပြောတာပဲဆင်းရဲမြင့်မြတ်ငေါနာရီလုံးမှာဒေတာရင်းတဲ့မီဒီယာတချို့ကဖန်စီခံရသူ16ဦးအထိရှိနိုင်ကြောင်းသတင်းထုတ်ပြန်လာရရှိပါတယ်စစ်ကောင်စီဘက်ကလူစုစားတဲ့လူမှုကွန်ရက်စာမျက်နှာတွေမှာတော့ဆယ်လေးရက်နေ့မနက်ပိုင်းမှာ KIO အရာရှိ10ဦးနဲ့တခြားအဆင့်2ဦးဖမ်းမိကြောင်းသတင်းတပ်ပုံတွေကိုအမည်ယာရုတာဝန်နဲ့တကွာဖော်ပြထားပါတယ် KIO ရဲ့ပြန်ကြားရေးတာဝန်ခံဘိုမှုကြီးနော်ဘူးကတော့ KIO အုပ်ချုပ်ရေးပိုင်းအရာရှိတွေဖမ်းခံရတဲ့ပတ်သက်ပြီးသတင်းအတိအကျမရသေးကြောင်းပြောပါတယ်
ဒီနေ့ကျက်မရသေးဘူးခင်ဗျအခုစုံစမ်းစစ်ဖြစ်နေတဲ့အနေအထားပဲဖြစ်ပါတယ်တို့ကိုလည်းတိတ်ဆိုင်ရာလူစင်ဌာနဘက်ကလည်းဒီအဝင်ဒရင်းပို့လာလည်းမရှိသေးဘူးဒါကြောင့်ကျွန်တော်ကတော့အသက်ပုံပေါ်မှာလည်းဖြေချဖို့အချက်လက်တွေဘာမှမရှိသေးဘူးခင်ဗျဒီကနေ့လာ23ရက်နေ့ညကကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်း
KIO ကချင်လွတ်လပ်ရေးအဖွဲ့တီထောင်တဲ့62ပြည့်အခမ်းအနားအကျိုးဂီတဖျော်ဖြေဝဲကျင်းပစဉ် စစ်ကောင်စီတပ်ကလေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကရရေးစစ်ဘက်အရာရှိတွေကချင်နုပညာရှင်တွေပါဝင်လူ 60 ကျော်တေဆုံးပြီး60ကျော်ဒဏ်ရာရခဲ့ကြောင်းကရရေးကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုအတွင်းမှာ KIA တပ်မှအမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့PDF တွေသာတေဆုံးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်
ကချင်လွတ်လပ်ရေးဖွဲ့ KIO ရဲ့အရာရှိတချို့ကိုဒီနေ့ကြီးနာမှာစစ်ကောင်စီကဖမ်းဆီးခဲ့တဲ့အကြောင်းကိုဝင်းခံမောင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယင်နီကယားပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်ကယင်နီပြည်နယ်ခေါ်ကယားပြည်နယ်ထဲမှာလေကြောင်းတိုက်ခိုက်ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်အိုးအိမ်တွေကိုဆုံခွာခဲ့ရတဲ့စစ်ဘေးထုတ်ခတဲ့ 9,000လောက်ရှိနေပြီးတော့အဲ့ဒီထဲမှာကန်ဆာရောဂါဆီးချိုသွေးတို့စတဲ့နာရရှည်ရောဂါတွေခံစားနေရတဲ့ရောဂါတွေကသုံးရာနီးပါးလောက်ထိရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်ဒုက္ခတွေတွေဟာအခုချိန်အထိစီဆိုင်မြို့နယ်မှာခိုးလုံနေကြရပြီးစားရေးတောက်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုခက်ခဲတွေကြုံနေရပါတယ်ကျန်းမာရေးစောင့်ရှောက်မှုအားနည်းတာကြောင့်အသက်ဆုံးပါသွားရသူကရှစ်ဦးလောက်ထိရှိနေပါပြီဒီကြောင့်သတင် ောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်မြို့ကိုစွန့်ခွာခဲ့ရတဲ့စစ်ဘေးဒုက္ခသည်တွေဟာနီးစပ်ရာပတ်ဝန်းကျင်မြို့အနေနဲ့ကြေးရွာတွေမှာလနဲ့ချီတင်းရှောင်နေကြရပါတယ်။ဒီတွေကနာတာရှိယောဂသည်တွေကိုလိုအပ်တဲ့ဆေးဝါးကုသမှုတွေအပြည့်အဝအကူအညီမပေးနိုင်တဲ့အကြောင်းစီဆိုင်ကစစ်ဆောင်ကူညီနေသူတူကအခုလိုပြောပါတယ
်။နာတာရှိယောဂတွေရှိတယ်၊ချုပ်ကတော့ကင်ဆာပါတယ်၊ဆေးတော်ပြင်းနေတာရှိတယ်၊ချုပ်ကတော့ကိုယ်တိုးစီရှုသမားရေချေကတော့ဒီမှာဆေးဝါးကိစ္စနဲ့ပတ်သက်လုံလောက်မှုရှိတဲ့ခါကျတော့သူတို့တော့ပုံစံတော့ခက်ခဲတာပဲ။ကျွန်တော်လည်းဒီမှာဆေးဝါးကိစ္စလည်းလုံလောက်မလုပ်မကူပေးနိုင်ဘူးပေါ့ဗျ။ဒီရှိတဲ့မရှိတဲ့ခါကျတော့ရှိတဲ့ခါတော့ပဲတော့ကူပေးရတယ်ခါတော့ဆေးဝါးနဲ့ပတ်သက်တော့လုံလောက်မှုရှိတယ်။ဆန္ဒရေးခါလည်းဒီတိုင်းပါပဲဗျာ။နာတာရှိယောဂတေတော့ကမ္ဘာကြီးက300ဝန်းကျင်လောက်ရှိမယ်ဆိုတဲ့ကြီးရဲ့ဝင်လည်းများနေတာ
လက်ရှိမှာအလူရှင်တွေမရှိသလောက်ရှားပါပြီးတော့စစ်ဘေးဒုက္ခသည်တွေဟာစားရေးတောက်ရေးအပြင်ကျန်းမာရေးကိစ္စပါအခက်အခဲတွေ့နေရတယ်လို့ပြောပါတယ်စီဆိုင်မြို့နယ်မှာစစ်ဘေးရှောင်လာတဲ့လွိုက်ကော်မြို့နယ်နွားလပုတ်ကြီးရွာကန်တူကတော့သူ့အနေနဲ့နာတာရှိယောဂအခန်းဝေဒနာခံစားနေရပေမဲ့ငွေရေးကြေးရေးအခက်အခဲကြောင့်ပုံမှန်ဆေးကုသမှုမခံယူဘဲနဲ့နေထိုင်နေရတယ်လို့အခုလိုပြောပါတယ
်ပန်းနိုင်ကျတော့ရှိတဲ့နာတာရှိယောဂကပုံမှန်ဆေးကုနာစမတဘလိုဒီမှာဒီဆက်ရစိက္ခနာစိဝေတောက်တယ်လေခဏစိဝေတောက်တော့တော့နည်းနည်းတက်ပါလိုက်တစ်ခါတလေမကောမတော့ပြရတာလေနည်းနည်းအဆက်ဆက်ဖြစ်တယ်ဆိုခုလိုလို့ဆယ်တော့ဟာဘောနော်ဒီနားမှာဒီရွာခံအတိရနားမှာပတ်ဆက်နည်းနည်းရှိပြီးတော့လို့ဆေးတွေပါလေခုလိုဆမ
အလုတ်ကိုင်းမရှိဝင်ငွေမရှိတဲ့အချိန်မှာစားတောက်ဖို့ကိုစိတ်ကူဖို့အတွက်ပို့ပြီးတော့ဦးစားပေးရတယ်လို့ဒီမိုးဆူးမြို့နယ်ကုန်းတာကြီးရွာခံတူဦးကလည်းပြောပါတယ
်မကအစားပေါ့နော်ခံစားနေရတာဒီတော့အနေနဲ့ခဏဖြစ်ပါလေ။ကျမရဲ့အတွက်ဘယ်လိုပြောရမလဲ။ဈေးမဝယ်တောင်းနိုင်တဲ့အခါတွေတော့ရှိတာပေါ့နော်။ကျမကအစားပဲပေါ့နော်။အလုံးနဲ့ဆိုကုန်စားဖို့အတွက်အရေးကြီးရလေ။အဲ့ဒါပဲအရေးဦးစားပေးကျမရဲ့ကတော့အနိုင်တော့ဒီတိုင်းပဲခံသွားရတာပေါ့။ဆက်ပိုင်းတော့ထဲမှာရောက်သွားတဲ့လူတွေကတော့ဈေးဘယ်လိုပုံမှန်စားရတာတွေတော့မရှိတော့မယ်။ကျမရဲ့ဈေးခပြဖို့လည်းနေနေတာပဲပေါ့
။စစ်ပွဲတန်ကိုရှောင်လွှားရင်ကျမ်းမာရေးအတွက်ဆေးကုသဖို့ကအဓိကပြဿနာဖြစ်လာတယ်လို့ဆစ်ဆောင်ကူညီသူတွေကပြောပါတယ်။ဆေးမကုသနိုင်လို့အသက်ဆုံးရှုံးရတဲ့သူအနည်းဆုံး၈ယောက်လောက်ရှိပြီလို့လည်းစီဆိုင်ကဆစ်ဆောင်ကူညီနေသူတူကအခုလိုပြောပါတယ်
။က
င်ဆာဓမ္မဆို၄ယောက်ရှိတော်ရင်အာအစာအိမ်ဓမ္မဆိုလည်း၄ယောက်လောက်ရှိတော်ပြီစီချုပ်ဓမ္မလည်း၄ယောက်ရှိစီချုပ်ဓမ္မ၄ယောက်ရှိတော်ပြီဟိုတယောက်ကဟိုလေအာလီဖြတ်တယ်လေဖြတ်ပြီးတော့နော်ဟုတ်တယ်ကိုရရှိယောက်ဟိုတယောက်ကဟိုမတန်စွာကျောင်းလောက်ရှိတော်ပြီဆုံးသွားတာပေါ့ရှင်လီတော့တော်တော်ဆိုးသွားနိုင်တယ်ဗျာဖြစ်လေအထူးသဖြင့်နာတာရှိယောဂါလည်းတော်တော်များတက်ပြီးရောဦးဆိုတော့ကြီးကြတယ်ယောဂါလည်းကြီးကြတဲ့အခါကျတော့အရေးရှိတော့အရာဒီကကျွန်တော်တို့မှာတက်မီရဲ့ဆုံးကုန်မှုအကြီးအမားတွေ့နိုင်တယ
်စီဆိုင်မြို့နယ်ကစစ်ပီးဒုက္ခသည်တွေထဲမှာနာတာရှိယောဂါခံစားနေရသူတွေရှိတယ်လို့တော်တော်များများရာသီတုပ်ကွေးယောဂါခံစားရတဲ့အကြောင်းဒီကရေပိုင်းတွင်ကပဲဒုက္ခတဲ့ကုညီအဖွဲ့တွေက VOA ကိုပြောဆိုထားပါတယ်။အိုးရင်စွန့်ခွာဘေးလွယကိုထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေအတွက်နေရာထိုင်ခင်းအမိုးကာတွေနဲ့ဆေးဝါးစားနပ်ရိက္ခာတွေလိုအပ်နေတာကိုအကူအညီပေးနေသူတွေကမကြာခဏပြောဆိုနေကြပါတယ်ရှင်။မမြတစင်အောင်ပါရှင်ဆက်ပြီးတော့အာရှပစိဖိတ်ထိပ်သီးအစည်းအဝေးအကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီသတင်းမှတ်ထဲမှာတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံအေပတ်ထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပါတယ်။မနေ့ပြန်မှာတော့အေပတ်အဖွဲ့ဝင်နိုင်ငံတွေကအကြီးတန်းအရာရှိတွေရဲ့အစည်းအဝေးကျင်းပမှာဖြစ်ပြီးကြာသပတေးနေ့မှာတော့ဝင်ကြီးများအဆင့်အစည်းအဝေးတွေစတင်ကျင်းပပါလိမ့်မယ်။ COVID-19 ကပ်ရောဂါကူးစက်မှုအလွန်အာရှပစိဖိတ်ဒေသနိုင်ငံတွေကစီးပွားရေးပြန်လည်ဥမောင်းအောင်ကြိုးစားတဲ့အခါမှာရေရှည်အခြေခံပြီးတော့အားလုံးပါဝင်နိုင်အောင်ပူးပေါင်းဆောင်ရွက်ကြဖို့ထိုင်းဝင်ကြီးချုပ်ကနှိုးဆော်ထားပါတယ်။ဘန်ကောက်မြို့အတွင်းလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေနိုင်ငံတကာကခေါင်းဆောင်တွေအစည်းအဝေးတက်ရောက်ဖို့ရောက်ရှိလာနေတဲ့အနေအထားတွေကိုဦးသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်
။နိုဝင်ဘာလ17ရက်နေ့ကနေ19ရက်နေ့ထိကျင်းပမယ့် APEC အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံထိပ်သီးအစည်းအဝေးထိုင်းနိုင်ငံမှာကျင်းပမှာပါ။29ချိန်မြောက်ထိပ်သီးအစည်းအဝေးဖြစ်ပါတယ်။ဒီအစည်းအဝေးကိုကျင်းပဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့အခုကျွန်တော်ရဲ့နောက်မှာမြင်နေရတဲ့ဗဟင်မတိရိခိအထိမ့်မှခမ်းမဆောင်ကြီးမှာသူတို့ကျင်းပမှာပါ။လုံခြုံရေးတွေလည်းအထူးတင်းကြပ်ကြပ်ချထားပါတယ်။ဒီအစည်းအဝေးမှာအမေရိကန်ဒုသမ္မတကမလာဟဲရစ်တက်ရောက်မယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကအတည်ပြုထားပါတယ်။တရုတ်နိုင်ငံကတော့တရုတ်သမ္မတရှီဂျင်းပင်တက်ရောက်မယ်ဆိုပြီးတော့အတည်ပြုထားပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အေဘက်စည်းဝေးကိုသူမတက်ရောက်နိုင်တဲ့အကြောင်းနဲ့ကိုယ်စားလှယ်ဖွဲ့ဆီလို့မဲ့အကြောင်းရုရှားနိုင်ငံသားဝန်ကြီးဌာနကအကြောင်းပြန်ထားပါတယ်။အေဘက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုဖွဲ့တွေထဲမှာနိုင်ငံ22နိုင်ငံပါဝင်ပြီးအမေရိကန်ပြည်ထောင်စုတရုတ်ရုရှားဩစတြေးလျကနေဒါဂျပန်နယူးဇီလန်စတဲ့နိုင်ငံတွေပါဝင်ပါတယ်မနေ့ပြန်နိုဝင်ဘာလ15ရက်နေ့ကစပြီးထိုင်းနိုင်ငံဘန်ကောက်မြို့မှာအေပက်ဆင်းပြင်းရာရှိကြီးတွေရဲ့စီဝေး16ရက်နေ့မှာဝန်ကြီးများအဆင့်စီဝေးနဲ့17ရက်နဲ့19ရက်နေ့တွေမှာအေပက်ထိပ်သီးစီဝေးကျင်းပပါလိမ့်မယ်အေပက်ဖွဲ့ဝင်22နိုင်ငံတွေက73နိုင်ငံကခေါင်းဆောင်တွေနဲ့တခြားနိုင်ငံကကိုယ်စားလှယ်တွေဆွေးနွေးမဲ့အကြောင်းထိုင်းနိုင်ငံသားဝန်ကြီးဌာနကပြောပါတယ်ဒီစည်းဝေးတွေကျင်းပနေတဲ့အချိန်ဖြစ်တဲ့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့မှာလုံခြုံရေးကိုထူထင်းချက်ပြီးရဲနဲ့လုံခြုံရေးဝန်ထမ်း2000ကျွဲလောက်ချထားတဲ့အကြောင်းထိုင်းသတင်းစာတွေကရေးပါတယ်အစည်းအဝေးမတိုင်ခင်တလားလောက်ခရဲကပြည်ဝင်ခွင့်တင်းချက်တာတန်တရားရှိသူတွေကိုဖမ်းဆီးတာတွေလုပ်ခဲ့ပါတယ်ထိုင်းရဲဌာနကထုတ်ပြန်တဲ့တရားဝင်စင်းတွေအရအော်တိုဝါလာဒုတိယဘက်နောက်ပိုင်းနိုင်ငံခြားသား900ကျော်ကိုပြည်ဝင်ခွင့်ဗီဇာကြောနေထိုင်မှုနဲ့ဖမ်းဆီးခဲ့ပြီး1,200ကျော်ကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံသား400နီးပါးဖမ်းခံခဲ့ရပြီးလာအိုနိုင်ငံသား980ကျော်အများစုဖမ်းဆီးခံခဲ့ရတယ်လို့ထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံဟာထိုင်းနိုင်ငံရဲ့အမျိုးသားရေးဂုဏ်သိက္ခာလို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချောင်းအောင်ချာကပြောဆိုထားပါတယ်။ပြည်တွင်းနိုင်ငံရေးတိုက်ခိုက်မှုရဲ့စံသားပြပွဲတွေနဲ့သူရဲ့ဝင်ကြီးချုပ်တည်တံ့အပေါ်မှာကန့်ကွက်တာတွေရင်ဆိုင်ရတဲ့အချိန်ဖြစ်တာကြောင့်လဲကမ္ဘာမျက်နှာစာမှာနိုင်ငံတကာခေါင်းဆောင်တွေနဲ့လက်တွဲပြီးသူရဲ့နိုင်ငံရေးတရားဝင်မှုနဲ့ဩဇာတရားမှုကိုပြသတဲ့အစည်းအဝေးဖြစ်ပါတယ်။ COVID-19 ကာယရောဂါကူးစက်မှုတွေကြောင့်စီးပွားရေးဆုံးရှုံးခဲ့ရတဲ့ကာလအလွန်ပြန်လည်တည်ထောင်ကြဖို့နဲ့စီးပွားရေးအကျပ်တဲငွေကြေးဖောင်းပွမှုတွေကိုကျော်လွှားဖို့ကမ္ဘာခေါင်းဆောင်တွေကြိုးစားနေကြပါတယ်။ဒါပေမဲ့လည်းယူကရိန်းကိုရုရှားကကျူးကျော်မှုနဲ့စစ်ရေးပဋိပက္ခတွေကဧပက်စည်းဝေးပေါ်မှာရိုက်ခတ်ရိတ်ထိုးနေစေဖြစ်ပါတယ်။ပြီးခဲ့တဲ့မေလကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့ဧပက်ကုန်သွယ်ရေးဝင်ကြီးများစည်းဝေးတုန်းကတော့ရုရှားကိုယ်စားလှယ်တရုတ်မင်းကွန်းပြောကြားချိန်မှာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတော်တော်များများစည်းဝေးခမ်းမတွေကထွက်သွားခဲ့ကြပါတယ်။ကနေဒါ၊နယူးဇီလန်၊ဂျပန်၊ဩစတြေးလျတို့နဲ့အတူအမေရိကန်ပြည်ထောင်စုကိုယ်စားလှယ်တွေဧပက်စည်းဝေးခမ်းမတွေကထွက်သွားခဲ့ကြတာပါ။ကိုဗစ်ကာယရောဂါအလွန်ကန့်သက်ပြီးပြန်လည်ဖြေလျှော့ကြပြီးတဲ့နောက်အေဘက်ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေ၃နှစ်အတွင်းဒီနှစ်ထဲမှာပထမဆုံးတွေ့ဆုံကြတာလည်းဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပါ
အာရှပစ္စည်းပိတ်ထိပ်သီးအစည်းအဝေးကြောင့်ဥသိမ်းထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ Line Meter 19 kHz 15653ည Line Meter 25 kHz 11803ည Line Meter 32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နေရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ Blogger တွေသမ ्या နဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာဆီယနာတင်လိုက်ပြီးတဲ့နောက်ပိုင်းမှာတနိုင်ငံလုံးဖြစ်ပွားနေတဲ့စီရေးပရိပခါတွေကပြည်သူလူထုရဲ့ရှင်သန်ရည်တည်ရေးကိုပြင်းပြင်းထန်ထန်ရိုက်ခတ်နေပါတယ်။ဒေသခံပြည်သူတော်တော်များများအိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့မြို့ပြမှာလည်းလူထုကစားဝတ်နေရေးကြက်တဲနေပါတယ်။ခိုးဆိုးလူရက်မှုရာဇဝတ်မှုတွေများလာလို့ပြည်သူလူထုမှာလုံခြုံမှုတွေကင်းမဲ့နေပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ဆက်ထားတာရှုစားနာဆင်ပါရှင်။
မနက်ကမှစစ်အာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ပြည်ပခါနဲ့လုံခြုံမှုတွေကြောင့်နေရဆုံခွာထွက်ပြေးနေရသူပေါင်း 1.3 ကျော်ရှိထားတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးမှူးယုံ UNOCHA ရဲ့အစီအစဉ်ဆောင်မှာဖော်ပြထားပါတယ်။အကူအညီလိုအပ်နေသူတွေစီကိုလူသားချင်းစာနာမှုအကူအညီပေးရမှာအဟံတားမရှိပေးနိုင်ရေးအတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေကအာဏာပိုင်တွေစီကိုမကြာခဏတောင်းဆိုနေကြတာပါ။ဒါတွေကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြည်ပခါတွေဖြစ်နေတဲ့ဒေသကပြည်သူတွေရဲ့ဘေးဒုက္ခတွေပါ။လနဲ့ကံပြိပခါမရှိတဲ့မျိုးပေါ်တွေမှာလဲဒေသခံတွေဖို့ကနေ့စဉ်ဘဝလုံခြုံမှုကင်းမဲ့နေတယ်လို့ဆိုကြပါတယ်။လူစီကားတဲ့နေရာတွေမှာပျက်စီးလူရခံရတာ၊နေအိမ်ထဲမှာအသက်ခံရတာနဲ့အနုကျန်းစီခံရတာတွေဟာမျိုးပေါ်တွေမှာအခုနောက်ပိုင်းမှာခက်ဆစ်ဆိတ်ဖြစ်လာနေပါတယ်။မှောင်ရင်မပြိုးခင်နေ့ဘက်အချိန်တွေမှာပါအခုလိုအဖြစ်များနေတာမို့လို့ကိုယ်တိုင်လုံခြုံရေးကိုသတိထားနေကြရတယ်လို့ဒေသခံတွေကပြောပါတယ်။လူအသွားလာများတဲ့ဘတ်စကားမှတ်တိုင်တွေမှာအုတ်စုဖွဲ့အနိုင်ကျင့်ပြီးတော့ပျက်စီးလူယူတာ၊နေအိမ်မှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အနုကျန်းစီဓမြတိုက်တာတွေကရန်ကုန်လိုမျိုးလူဦးရေထူထပ်တဲ့မြို့ပြမှာနေ့စဉ်ဒီပါကြုံတွေ့နေရပြီလို့ဒေသခံတွေကပြောပါတယ်။အပြင်သွားချိန်နဲ့နေအိမ်မှာတယောက်တည်းရှိတဲ့အချိန်တွေဆိုလို့ရှိရင်ကိုယ့်ရဲ့လုံခြုံရေးကိုပို့ပြီးတော့ view site သတိထားနေရတယ်လို့စမ်းကြောင်းမြို့မှာနေထိုင်တဲ့မအုံပါကပြောပါတယ်
။ဟိုလက်ဝက်လက်စားရေးကမဝေးရတာတော့အပြင်သွားရင်တစ်ဆန့်ဆိုရင်လည်းလူစလောက်ကြီးတွေယူသွားတာတော့အဲ့လိုမျိုးတော့ဆင်ခြင်လာတာ။ဒါတော့မှပဲအရင်ကောင်းကောင်းမဝေးရဲ။မင်းမင်းဆက်ဆက်လေးနဲ့ပဲလို့သွားအပြင်သွားရင်လေ။အင်းနော်တယောက်သေးရှိတဲ့အချိန်လေးကိုတော့အရှိရောနောက်ရောအကုန်လုံးပိတ်ပြီးနေဖြစ်တယ်။ညဘက်တချိန်လေးကြီးဆိုင်ပြီးတော့ကျင်းပေါက်တွေပိတ်နေတာပိတ်ရတာမျိုးပေါ့အလုံးလုံးလောက်လောက်လောက်ရတယ
်။လူမလာနှစ်ရက်နေတုန်းကလည်းရန်ကုန်ပပေးသားမြို့နယ်26လမ်းအောက်ဘက်မှာရှိတဲ့အင်ဆောက်ပစ္စည်းအယောင်ဆိုင်တစ်ခုမှာအမျိုးသားနှစ်ဦးဓာတ်ထိုးခါပြီးတော့ပစ္စည်းတွေလူရခံခဲ့ရပါတယ်။မျက်နှာမတ်တက်ထားပြီးတော့အုတ်ထုတ်ဆောင်ထားတဲ့အမျိုးသား၃ဦးဆိုင်ထဲကိုရောက်လာပြီးတော့ဆိုင်ပိုင်ရှင်အမျိုးသားနှစ်ဦးကိုဓာတ်နဲ့ထိုးငွေသား3,500နီးပါးနဲ့ဖုန်းသုံးလုံးအပါအဝင်အစီကားကိုပါယူသွားတယ်လို့ဆန်ရှင်တွေရဲ့မိတ်ဆွေတူကပြောပါတယ်။ရန်ကုန်မြို့မှာတော့ည12:00ကနေပြီးတော့မနက်4:00အထိညမထွက်ရမင်းကိုထုတ်ထားပါတယ်။လမ်းမပေါ်သွားလာရင်လည်းရန်ပြုခါမှာကိုသတိထားနေရတဲ့ကာလမှာပဲအချိန်ကာလအခုလိုတတ်မှတ်ချက်တွေကြောင့်လဲရန်ကုန်မြို့ကလူစီကားတဲ့လမ်းတွေပေါ်မှာည8:00လောက်ဆိုလို့ရှိရင်အသွားလာတာတိတ်မရှိတော့ပါဘူး။ဒီလိုမျိုးအခြေအနေတွေကြောင့်အလုပ်ချိန်အပြည့်အဝမလုပ်နိုင်တာမျိုးလဲကြုံရတယ်လို့ရန်ကုန်မြို့မှာလူထိုင်တဲ့ပြည်သူကပြောပါတယ်။
သွားရလိုက်ရတော့လိုက်တဲ့ပြီးတော့ညပိုင်းကတော့ပုံမှန်တော့သွားနေလာနေကြအစီအစဉ်ကိုဟိုသွားဖို့တော့လိုက်ခဲ့တာပါအလုပ်ကနေပြီးတော့ကျွန်တော်တို့နောက်ကျတယ်ဆိုလို့ရှိရင်အဆင်မပြေတော့ဘူးเนาะပုံမှန်လုပ်တဲ့အချိန်6:00-9:00ကိုလုံးလုံးမရဘူးကျွန်တော်ဒီနေ့ဆိုတော့အဲ့လိုအလုပ်သွားနေပြန်လာတော့ဒီလိုမျိုးအချိန်ကိုကိုယ့်ကိုတတ်မှတ်နေတယ်ပုံမှန်ချက်ပြီးတော့ဟိုအလုပ်လက်သွားလာလို့မရဘူး
အဗ္ဒူလာ30ရည်နှစ်တုန်းကလည်းမင်္ဂလာတောင်ညွမြို့နယ်ကနေအိမ်တိမ်မှာတည်ဆုံးနေတဲ့အလောင်း2လောင်းကိုပတ်ဝန်းကျင်မှာတွေ့ရှိခဲ့ပါတယ်။တည်ဆုံးသူ2ဦးကတော့ရန်ကုန်တက္ကသိုလ်ယူဝဗီဒဌာနကအငြိစားဆရာဦးမြင့်ဝင်းနဲ့ဇတိဖြစ်သူဆရာမဒေါခင်ဆန်းတို့ဖြစ်ပြီးတော့ဓာတ်တံရရင်းနဲ့တည်ဆုံးနေကြတာဖြစ်ပါတယ်။တည်ဆုံးသူတွေရဲ့ငွေနဲ့ပစ္စည်းတချို့ကိုလည်းပျောက်ဆုံးနေတယ်လို့ပတ်ဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။
ုရဲ့နေအိမ်ထဲမှာဖြစ်ဖြစ်အပြင်သွားရင်ပဲဖြစ်ဖြစ်လုံခြုံရေးစိုးရိမ်နေရပြီးတော့လွတ်လပ်မှုကမရှိတော့ဘူးလို့မန္တလေးမြို့ပါအထက်နဲ့အမျိုးသမီးငယ်တူကလည်းပြောပါတယ်
လုံးလုံးရအောင်စေမှာဆိုရင်တော့ကိုယ်တမကိုလောက်ချီကိုပူပန်းတာပေါ့နော်။ဘာလို့လဲဆိုတော့အမျိုးမျိုးပဲပေါ့နော်။ဟိုရန်သွားရင်လည်းဖြစ်ဖြစ်ဟုတ်တယ်မလား။လူလေးလူရှိလေရှိတယ်ရှိရလေမရှိနဲ့မရှိရလေပေါ့နော်။ဟိုဆိုတော့အရင်တော့ဟိုကဘာလဲအဆင်မပြေဘူးပေါ့သွားလာတော့။ဒါမှလည်းဗတ်တက်နိုင်ပါမလဲ။ဆုံးဆုံးကတော့လွတ်လပ်မှုလည်းမကားပေါ့နော်အများကြီးပေါ့နော
်။ဒွန်ဘလာရှင်းနေတုန်းကလည်း YBS 67ဘတ်စကားပေါ်မှာတန်တုတ်ကန်ထားတဲ့အမျိုးသားရှေ့ဦးကခီးသည်ရီစီကနေရိုက်နှက်ပြီးတော့ဖုန်းနဲ့ပစ္စည်းတချို့ကိုလူယူခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်။လူသူများပြီးတော့နေဘက်ချင်းတူမှာပါအကြမ်းဖက်ခံမှုတွေရှိနေတာကအတော်လေးကိုစိုးရွားလာနေတယ်လို့လှိုင်သာရမျိုးနယ်မှာဒီထိုင်သူတူကပြောပါတယ
်။အဲ့ဒီနေ့ဆင်းနေတဲ့အချိန်ပဲလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာ။လူရှင်းတဲ့နေရာညဘက်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကိုဟိုကတော့ကျွန်တော်ကလည်းဒီမှာကိုတော့လုံချုံရေကိုနဲ့ရင်းလေးနဲ့ညီကိုမောင်နှမပဲနေရင်းချတွေပဲစုပြီးတော့အေးတရားတော့ညဘက်ကျဖုံးဖွင့်လာရေးကြောင်းရှိလှမ်းခေါ်တူကုန်လမ်းလုံးလေးရကိုပေါ့ကတော့ကာကွယ်နေရတော့
မိမလူမရှိတဲ့ချိန်ပစ္စည်းခိုးယူခါရမျိုးတွေကိုလည်းကာကွယ်ရှင်တချို့ကသူ့ရဲ့လူမှုကွန်ရက်တွေပေါ်ကနေပြီးတော့အသိပေးတာတွေရှိပေမဲ့အများစုကတော့ရဲကိုအကြောင်းကြားပြီးတော့အမှုဖွင့်တိုင်ကြားတာမျိုးမရှိတော့ကိုနဲလာပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာပြည်သူအများစုကလက်နက်ကင်လူညိုအဖွဲ့တွေပေါ်မှာအားကိုးယုံကြည်မှုညှော်နေလာတာနဲ့တစ်ချိန်တည်းမှာပဲလူရိုက်ဒူးစီရိုက်လို့သူတွေကပို့ပြီးတော့အတင့်ရဲလာပုံရတယ်လို့မြို့ကန်တွေကသုံးသပ်ပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားပြည်ခါတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးနေရသူတွေများနေတယ်လို့ပဲမြို့တွေပေါ်မှာလည်းအခုလိုမျိုးခိုးဆိုးလူနှိုက်မှုတွေပိုများလာလို့ဘယ်နေရာမှမဆိုးလူကြုံမှုအားနဲ့လာပြီးဆိုပြီးတော့သူတွေကပြောဆိုဝေဖန်ကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြသလိုက်ပါတယ်ခင်ဗျကျွန်တော်တားညွှန်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကနေဆီယနာသိမ်းပြီးလိုက်တဲ့နောက်ပိုင်းတနင်္ဂနွေလုံးဖြစ်ပွားနေတဲ့စစ်ရေးပြိပခါတွေကြမှာပြည်သူလူထုတွေအတိဒုက္ခရောက်နေကြရတာနောက်မျိုးပြမှာလည်းလူထုတွေကစားဝတ်နေရေးကျက်တဲပြီးတော့ခိုးဆိုးလူရက်ဒုစရိုက်မှုတွေများလာလို့လုံခြုံမှုတွေခင်းမဲ့လာနေတဲ့အကြောင်းဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညူဦးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်မြန်မာပြည်ကထွက်တဲ့ထောပတ်သီးတွေကိုပြင်သစ်ဈေးကွက်မှာတွားရောက်ပြသတဲ့အခါမှာတော့နိုင်ငံတကာဈေးကွက်ကဝယ်ယူနိုင်ရေးကန့်လန့်ချက်တွေရရှိခဲ့ပါတယ်။မြန်မာအိမ်နီးချင်းဈေးကွက်ကြီးတွေဖြစ်တဲ့တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုထောပတ်သီးတင်ပို့ရောင်းချခွင့်မရဖြစ်နေတဲ့ပြည်တွင်းထောပတ်သီးစိုက်ပျိုးထုတ်လုပ်သူတွေဟာဥရောပဈေးကွက်ကိုထိုးဖောက်နိုင်မှုစ조사နေကြပါတယ်။တစ်နှစ်ကိုတန်ချိန်ထောင်နဲ့ချီပြီးတော့စိုက်ပျိုးထွက်ရှိနေတဲ့ပြည်တွင်းကထောပတ်သီးတွေပြည်ပကိုတင်ပို့နိုင်ရေးမှာတော့အားသာချက်အားနည်းချက်တွေကရှိနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ခီထိုက်ကတင်ပြပေးထားတာရှူစားနာဆင်ပါရှင
်။ဆိုးလေဆာဒုတ်ချုပ်ဘူးဒီကျွန်တော်တို့ကံလန်းဟာနေရှိတယ်ဗျ။အဲ့ပွဲမှာလာပြီးမှကျွန်တော်တို့အရန်စိတ်ဝင်စားတဲ့နိုင်ငံတွေကတော့ဒူဘိုင်၊အိန္ဒိယ၊ထိုင်းအဲ့နေရာကိုလာကံလန်းနေရှိတယ်။ကျွန်တော်တို့အိန္ဒိယတော့တော်တော်စိတ်ဝင်စားတယ်အဲ့တော့ကျွန်တော်တို့ပို့ဖို့ရလာတော့ရှိတယ်ကျွန်တော်တို့လောဆယ်ကျွန်တော်တို့ commission ကိုပို့ထားတယ်အဲသူတို့ ਨੇ ဆွေးနွေးနေတာရှိပါလေဗျ
မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲပက်အတွင်ရမှုကုကျော်စုမင်းက VOA ကိုပြောပြခဲ့တာပါတရုတ်နဲ့ထိုင်းစစ်ကွက်ကိုတင်ပို့လို့မရဖြစ်နေချိန်မြန်မာထောပတ်တီထုတ်လုပ်တင်ပို့ရောင်းချသူများအသင်းနောက်မြန်မာနိုင်ငံကစားတောက်ကုန်းထုတ်လုပ်ငန်းရှင်တချို့ပြင်သစ်နိုင်ငံပါရီမြို့တော်မှာအောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိကျင်းပတဲ့ SIAL Paris 2022ပြပွဲမှာထောပတ်တီနဲ့မြန်မာစားတောက်ကုန်းတချို့ကိုတွားရောက်ပြသကြပါတယ် SIAL Paris ကုန်းစီပြပွဲမှာတော့နိုင်ငံပေါင်း128နိုင်ငံကလာရောက်ပြသသူပေါင်း9000ကျော်ရှိခဲ့ကြောင်းပြပွဲ website ကဖော်ပြပါတယ်ပြပွဲလာရောက်သူ2000ခွဲကျော်တဲ့မှာထက်ဝက်လောက်ကပို့ကုန်သွင်းကုန်သမားတွေဖြစ်ကြောင်းလဲ website မှာဖော်ပြပါတယ်။ပြပွဲမှာမြမပြည်ရင်ထောပတ်တီမျိုးစိတ်ဖြစ်တဲ့အမရာနဲ့နိုင်ငံတကာဈေးကွက်မှာလူသည့်များပြီးသားဖြစ်တဲ့ Hass ထောပတ်တီနှမျိုးကိုပြတ်တခဲ့ကြပါတယ်။နိုင်ငံတကာကုန်တယ်တွေရဲ့တုံ့ပြန်မှုကိုလဲမြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရမှုကုကျော်စွန်းမင်းကအခုလိုပြောပါတယ်။
ကျွန်တော်တို့ကျင်းပပွဲမှာကျွန်တော်တို့ပါသွားဖောက်လဲဆိုတော့အမရာဆိုတဲ့လူပြည်မျိုးကိုသွားဖောက်တယ် ကျွန်တော် husk ကိုတော့ဖောက်တယ်အဲအမရာပူစားကောင်းတယ်သူ့တော့သူ့နာမည်မပြီးရဲ့အတွက်အဲတချို့ကအကြံပေးတယ်မင်းတို့မဖောက်နဲ့ပေါ့သူများပြီးရဲ့နာမည်ကိုပဲဖောက်ဆိုတော့ husk ကိုပဲသူတို့ကအရန်အားတက်တယ်ဝယ်လက်တွေတော်တော်များများလဲ husk ကိုပဲပြောကြတော့ဘာဖြစ်လို့လဲဆိုတော့စားသုံးသူရဲ့အဲလိုအပ်ချက်ကိုပဲဖြစ်ရမှာဟုတ်အဲ့တော့ကျွန်တော်တို့ husk ကိုပဲတွားတယ
်မြန်မာထောပတ်တီအရေးအသွေးကိုလည်းလက်ခံတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိထောပတ်တီစိုက်ပျိုးထုတ်လုပ်မှုမှာရိုးရိုးပုံမှန်စိုက်ပျိုးထုတ်လုပ်မှုကတစ်နှစ်ကိုတန်ချိန်1000ခွဲကနေ3000ကြာထွက်ရှိနေကြောင်းနဲ့ဂိုင်းဆက်စိုက်ပျိုးမှုထုတ်လုပ်မှုကတစ်နှစ်ကိုတန်1000ကနေ2000အထိထွက်နိုင်တယ်လို့ခန့်မှန်းကြောင်းအသင်းရဲ့အချက်လက်တွေကိုကိုကာပီကိုကျော်စုမင်းကပြောပါတယ်လက်ရှိထုတ်လုပ်မှုပမာဏကပြည်တွင်းမှာရောင်းချရတိတ်ပြီးအခက်အခဲမတွေ့သေးပေမဲ့နောက်ပိုင်းမှာအထွက်တိုးလာမှကြောင့်ပြပဈေးခွက်ကိုထိုးဖောက်ထားနိုင်ရင်စိုက်ပျိုးတောင်သူတွေအတွက်ကျိုးဖြစ်ထွန်းစေမယ်လို့လည်းသူကပြောပါတယ်။ကမ္ဘာထောပတ်တီဈေးခွက်ကိုထိုးဖောက်နိုင်ရေးကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။လက်ရှိတရုတ်ဈေးခွက်ကိုတင်ပို့ခွင့်ရနေတဲ့အာဖရိကတိုက်ကကင်ညာနိုင်ငံဆိုရင်လည်းပြင်းထန်ပြပွဲမှာမြမထောပတ်တီပြကန်းကိုလာကြည့်တယ်လို့ကိုကျော်စုမင်းကပြောပါတယ်
။ကညာနိုင်ငံအခုဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာတယ်။ပြီးရင်သူကထောပတ်တင်ပို့မှုမှာအရင်တိုးတက်လာတယ်ပေါ့။ဟိုမှာချိုင်းနာကိုပို့နိုင်တာတော့အီးကိုပို့နိုင်တာတော့သူတို့အရင်ပို့နိုင်တယ်ပေါ့။ပို့နိုင်တဲ့အတွက်သူကစိုးရင်ပေးနေကျွန်တော်တို့ကိုလာစုံစမ်းတာမျိုးရှိတယ်။ဥပမာမရှိဘူးဟိုအမျိုးဆိုလဲသူတို့ကအရင်ကြီးရဲ့နိုင်ငံပေါ့။ထုတ်ကောဥစားထောပတ်ဒီထုတ်ကောပရမနံပါတ်၁ပေါ်မှာမက္ဆီကိုဆိုရင်သူတို့လာကြည့်ရဲ
အာဖရိကတိုက်ကကင်ညာနိုင်ငံဟာဆိုရင်တနစ်ကိုထောပတ်ဒီတန်ချိန်8000လောက်ပြီးပတင်ပို့နေတာဖြစ်ပါတယ်တရုတ်ဈေးခွက်ကတော့2022ခုနှစ်ဩဂုတ်လမှာစတင်တင်ပို့တာဖြစ်ပြီးအာရှဈေးခွက်ကိုထောပတ်ဒီတင်ပို့တဲ့ပထမဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်ကင်ညာကမိုဖမ်တတိယလံပို့ကိုလုပ်ငန်းရဲ့ထုတ်ပိုးမှုဆိုင်ရာမန်နေဂျာကလာရစ်ဝါဘူရီကအခုလိုပြောပါတယ
် Our biggest market right now for the Hass avocado is in Spain and also
Hass Topati အများဆုံးတင်ပို့နေရတဲ့ဈေးကွက်က Spain ဖြစ်ပါတယ်နယ်သာလန်ကိုတချို့တဝက်တင်ပို့သလိုအရှိအလဲပိုင်းအီဂျစ်နဲ့တူရကီတို့ကိုလည်းပို့ပါတယ်လို့သူမကပြောသွားတာဖြစ်ပါတယ်ထောပတ်တီဈေးခွက်ကြီးရှိနေတဲ့တရုတ်ကိုမြန်မာပြည်ကထောပတ်တီတင်ပို့ခွင့်မရဖြစ်နေတာကြောင့်လဲတခြားပြည်ပနိုင်ငံတွေကိုဈေးခွက်ရှာကြရတာဖြစ်ပါတယ်။ကိုကျော်စုမင်းကအခုလိုပြောပါတယ
်။တရုတ်ကိုတရုတ်တို့ထိုင်းတို့ပို့ဆိုရင်ကျွန်တော်တို့မှာချီတူချီပေါ့ agreement လို့ရပါပဲ။အဲ့ဒါတွေမရှိရင်ကျွန်တော်ပို့လို့မရပါဘူး။အဲ့ဒါရှိသေးတယ်နော်ကျွန်တော်တို့ပို့နိုင်တဲ့အနေအထားဖြစ်မှာပါ။တရုတ်ဈေးခွက်ကတော့ကျွန်တော်တို့အတွက်အကောင်းဆုံးအရန်တော့ကြီးပါရဲ့ဒါမဲ့တရားဝင်တင်ပို့ခွင့်တော့လိုတာပဲမဟုတ်ရင်တော့ကျွန်တော်တို့ကအဲနေဆက်ပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူးတောင်းနေတဲ့အကျိုးမဖြစ်ဘူးလို့ကျွန်တော်ယူဆပါလိမ့်ရှင်းရှင်းရှင်းလင်းနေပုံပါဗျအရှင်းရှင်းရှင်းလင်းနေကြမှာသူတို့တရုတ်နိုင်ငံလည်းထုတ်ကြတယ်သူအစိုးရချင်းagreement လုပ်မှာပဲကျွန်တော်တို့ပို့လို့ရပါတယ်နိုင်ငံအစိုးရပဲနော်
မြမထောပတ်တီစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ပြပဈေးကွက်တင်ပို့နိုင်ရင်မှာတော့ဖြည့်ရှင်းဆောင်ရွက်ဖွယ်တချို့လည်းရှိနေပါတယ်လို့သူကပြောပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပထမတစ်ချက်ကတော့ logistics ပိုင်းပေါ့နော်။အရင်ဝေးတဲ့အတွက် logistics ကုန်ကြမ်းဈေးကိုကျွန်တော်ထည့်ခဲ့ရမှာပေါ့။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဟိုပါရည်လဲဆိုအခုကမ္ဘာပေါက်ဈေးနဲ့ကျွန်တော်တို့ရှင်ရောင်းနိုင်မှာပေါ့နော်။ဒုတိယတစ်ချက်ကိုဥပေးရမယ်တတိယတစ်ချက်ကတော့ကျွန်တော်တို့မှာ export လုပ်ထားတဲ့အခွင့်အရေးမရှိတော့ပေါ့နော်ကုန်ကြိမ်ယူကိုကျွန်တော်တို့ပို့ရဲ့အချိန်မှာကျွန်တော်အခွင့်အရေးမရှိတဲ့ဆုံးရှုံးလားဆိုတော့ဆိုရင်ကြိုးရရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ပြင်ဆင်ပြီးရင်ကျွန်တော်ပို့ဖို့ကျွန်တော်ကြိုးစားမယ်ဗျ
မြန်မာပြည်တွင်းကနေထွက်တဲ့ထောပတ်တီတွေပြပကိုဈေးနဲ့ဈေးကွက်မှာတင်ပို့နိုင်မှုအတွက်ပြည်တွင်းကထောပတ်တီစိုက်ပျိုးထုတ်လုပ်သူတွေကဈေးကွက်ကိုထိုးဖောက်နိုင်ရေးကြိုးပမ်းနေကြတဲ့အကြောင်းဒီသတင်းမဲ့ရဲ့စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့တနင်္လာညနဲ့ဒီအင်္ဂါမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်တက်တက်ရောက်သတင်းလောမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် ဩစတြေးလျနိုင်ငံကဘီယာလုပ်ငန်းတစ်ခုကကုန်ကြမ်းအလေအလွတ်နှဲပါပြီးတော့စွမ်းရင်သုံးဆွဲမှုရှော့ချနိုင်မဲ့ဘီယာချက်နီးတစ်ခုကိုတီထွင်နိုင်မှုစ조사နေပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီကနီးပညာတက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီးတော့ Smart ဘီယာချက်ဖို့နီးတွေကိုဖန်တီးနေကြတဲ့အကြောင်းဒီသတင်းမဲ့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မုံကတင်ပြပေးထားတာရှုစားနာဆင်ပါရှင်။
ဘီယာချက်လုပ်ငန်းတွေအနေနဲ့ကုန်ကျန်းတဲ့စွမ်းအင်ကိုဘယ်လိုခြွေတာနိုင်မလဲဆိုတဲ့နည်းလမ်းတွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့က UDS နည်းပညာတက္ကသိုလ်သိပ္ပံပညာရှင်တွေစမ်းသပ်တီထွင်နေကြပါတယ်။ကုန်ကျန်းအလေအလွတ်နည်းနိုင်သမျှနည်းအောင်နဲ့စွမ်းရည်အသုံးပြုမှုရှော့ချနိုင်အောင်လို့ UDS တက္ကသိုလ်ကသုတေသီတွေက Young Henry ဆိုတဲ့ဘီယာချက်လုပ်ငန်းနဲ့ပေါင်းပြီးတော့ Digital စနစ်နဲ့ဘီယာချက်နည်းကိုတီထွင်နေကြတာပါ။ဘီယာချက်တဲ့အခါမှာကြိုချက်ရတဲ့အစစ်မှထွက်လာတဲ့အငွေတွေကိုပြန်ယူအပူစွမ်းရည်အဖြစ်ပြောင်းလဲနိုင်အောင်စမ်းသပ်နေကြပါတယ်။အဲ့လိုလုပ်နိုင်ရင်စွမ်းရည်အတွက်ကုန်ကြမ်းစိတ်900ကိုင်နှုန်းလောက်တက်တာသွားနိုင်တာကိုသူတို့ကလေ့လာတွေ့ရှိထားပါတယ်။လေ့လာချက်မှာပါဝင်တဲ့ဘီယာချက်လုပ်ငန်းစုစုပေါင်းကနေဖန်လုံအိမ်ဓာတ်ငွေဖြစ်စေတဲ့ carbonite oxide ဓာတ်ငွေတွေတစ်နှစ်ကို16တန်ကနေ133တန်အထိထုတ်လုပ်မှုလျော့နေသွားနိုင်တယ်လို့လည်းသုတေသီတွေကပြောပါတယ်
။If you want to reduce water usage, if you want to maximize the amount of heat, for example, that you recover, if you want to...
ရေလျှော့သုံးခြင်းနဲ့ပြန်သိမ်းယူရတဲ့အပူပမာဏကိုအများဆုံးဖြစ်စေခြင်းနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလုံးဝလေယူထဲကိုမရောက်စေဘဲနဲ့ဘီယာချက်ခြင်းနဲ့ဆိုရင်ကျွန်တော်တို့စုစည်းထားတဲ့ချက်လက်တွေနဲ့နည်းလမ်းတွေရှာနိုင်မှာဖြစ်ပါတယ
်။အခုလိုသုတေသီတွေနဲ့ပူပေါင်းစမ်းသပ်လုပ်နေတဲ့ကွန်ပျူတာစနစ်သုံးဘီယာချက်နည်းကိုဘီယာလုပ်ငန်းတွေကလည်းအတော်လေးစိတ်ဝင်တစားရှိကြတယ်လို့ Young Henry's ဘီယာချက်လုပ်ငန်းပူးတွဲတည်ထောင်သူကပြောပါတယ်။AI နည်းပညာရဲ့စုစည်းထားတဲ့အချက်အလက်တွေရဲ့ပေါင်းပြီးတော့အလိုအလျောက်ဘီယာထုတ်လုပ်နည်းစနစ်ကစက်မှုလုပ်ငန်းရဲ့စက်ထုတ်ထားမြောက်စက်မှုအပြောင်းအလဲကြီးတစ်ခုဖြစ်လိမ့်မယ်ဆိုတဲ့အထီကိုတင်စားပြောနေကြပါတယ
် There's a lot of talk about industry 4.0 and that really means integrating things like AI and the internet of things and getting these machines talking to each otherto reduce them
စက်တွေနဲ့အလိုအလျောက်ထုတ်လုပ်တဲ့စနစ်က industry 4.0 စရုပ်ထားမြောက်စက်မှုလုပ်ငန်းအပြောင်းအလဲကြီးဖြစ်မယ်ဆိုပြီးတော်တော်များများပြောနေကြပါတယ်။အဓိကကတော့ AI ဉာဏ်ရည်တုနည်းပညာရဲ့ကိုယ်ရက်တစ်ခုတည်းချိတ်ဆက်ထားတဲ့ electronic ပစ္စည်းတွေအချင်းချင်းဆက်သွယ်နိုင်တဲ့ internet of things နည်းပညာရဲ့ပေါင်းပြီးစက်တွေကပဲတစ်ခုနဲ့တစ်ခုဆက်သွယ်သွားတာကိုပြောနေကြတာပါ။အားလုံးစက်တွေကပဲအလိုအလျောက်လှုပ်သွားတဲ့အတွက်လူတွေလှုပ်ရတဲ့တာဝန်ရော့သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအချက်လက်တိတိကျကျသိရနိုင်တဲ့အတွက်ဆက်တွေကိုကင်တွယ်နေသူတွေအနေနဲ့အတိအကျဘာလို့ရမယ်ဆိုတာသိရှိနိုင်မှာဖြစ်ပါတယ်။ဒါကြောင့်ထုတ်လုပ်ရေးပိုင်းမှာလည်းပိုထိရောက်မှုရှိမယ်အလေလွင့်လဲနှဲသွားနိုင်မှာပါ
။စမ်းသပ်နေတဲ့ Smart VR ချက်နည်းအဆင့်တိုင်းကိုသုတေသီတွေကစောင့်ကြည့်နေပြီးပိုအရသာထူတဲ့ VR ဖြစ်လာဖို့လိုအပ်ချက်တွေကဘာဖြစ်မလဲဆိုတာသိရအောင်လို့အချက်လက်တွေကိုတောက်လျှောက်မှတ်တမ်းတင်ပြုစုနေပါတယ်။အခုလိုကုန်ကျန်းအလေအလွင့်နဲ့စွမ်းရည်အသုံးပြုမှုရှော့ချနိုင်မဲ့ Smart Beer ချန်နီကအချောမတက်သေးပေမဲ့ဆစ်ဒနီမြို့မှာရှိကြတဲ့ဘီယာဆိုင်တွေကြားမှာတော့စိတ်ဝင်တစားရှိနေကြပါတယ
်။ Yeah, well, man, hopefully it makes sell more beer. I think it's so.
အဲ့ဒီနည်းကြောင့်ဘီယာရောင်းအားပိုကောင်းလာမယ်လို့မျှော်လင့်ပါတယ်။စီးပွားရေးအရာတက်တက်တာဖြစ်အောင်ကုမ္ပဏီကြီးတွေကဥဆောင်လုပ်တာကောင်းတယ်လို့ကျွန်တော်အမြဲထင်ပါတယ်။လူတိုင်းအတွက်အကျိုးရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်။
ကမ္ဘာ့တဝန်းကုန်ထုတ်လုပ်ငန်းတွေအနေနဲ့ကမ္ဘာကြီးရေရှည်ရှင်သန်နိုင်အောင်ကမ္ဘာ့ပတ်ဝန်းကျင်ကိုမထိခိုက်နိုင်တဲ့နည်းတွေသုံးချဖို့နဲ့အလုံသမားတွေအတွက်တာဝန်ယူတာဝန်ခံမှုရှိတဲ့မူဝါဒတွေချမှတ်ဖို့အားပေးတဲ့ကုလသမဂ္ဂရဲ့ Global Compact ဆိုတဲ့သဘောတူညီချက်ထဲမှာ Young Henry's လုပ်ငန်းပါဝင်လက်မှတ်ထိုးထားပါတယ်။ကမ္ဘာ့တဝန်းစီးပွားရေးလုပ်ငန်းတွေတာဝန်သိလုပ်ကိုင်ချဖို့ရည်ရွယ်ချက်ဖြစ်ပါတယ်
။ We have a signatory to the UN Global Compact.That means that we need to report on our progress every year. So,
ကုလသမဂ္ဂရဲ့ Global Compact စာချုပ်မှာကျွန်တော်တို့လက်မှတ်ထိုးထားပါတယ်။အဲဒါကြောင့်ကျွန်တော်တို့လုပ်နေတာဘာတွေတိုးတက်နေပြီလဲဆိုတာနှစ်စဉ်အစီရင်ခံစာတင်ရပါတယ်။အဲ့ဒီအစီရင်ခံစာတွေကနေကျွန်တော်တို့ထားတဲ့ပြစ်မှတ်ကဘာလဲ။ဘာတွေအောင်မြင်အောင်ရည်မှန်းထားတယ်လဲ။ရည်မှန်းထားတဲ့အတိုင်းဖြစ်အောင်ဘယ်လိုလုပ်နေလဲဆိုတာတခြားသူတွေသိနိုင်ကြပါတယ်။
ဩစတြေးလျနိုင်ငံမှာဘီယာချက်လုပ်ငန်းကနေတစ်နှစ်ကိုဘီယာလီတာတန်းနဲ့ချီထုတ်လုပ်နေပြီးဝင်ငွေအမေရိကန်ဒေါ်လာတန်း900ထက်မနည်းမှရှိပါတယ်။အဲ့ဒီလုပ်ငန်းကြီးအနေနဲ့စွမ်းအင်ခြွေတာနိုင်ပြီးကုန်ကျန်းအလေအလွတ်နည်းနိုင်မဲ့နည်းလမ်းတွေရှာနိုင်မဲ့ဆိုရင်အများကြီးအကျိုးများတယ်လို့ဆစ်ဒနီတက္ကသိုလ်ရဲ့လျှက်စစ်နဲ့နည်းပညာအင်ဂျင်နီယာဌာနပါရဂူဘွဲရသုတေသီကသုံးသပ်ပါတယ်
။ To fully utilize those raw ingredients, one need to more
water, time and energy for
reproduction. ကောင်းရည်ကိုအလေလွင့်မရှိအပြည့်ဝသုံးချဖို့ဆိုရင်ရေအချိန်နဲ့စွမ်းအင်တွေပိုသုံးရပါတယ်။လုပ်ငန်းရေရှည်ရှင်တန်မှုအတွက်ထုတ်လုပ်တဲ့လုပ်ငန်းစဉ်မှာအတိအကျအလိုအလျောက်လုပ်ပေးနိုင်တဲ့ဆက်တွေကအဓိကတော့ချက်ဖြစ်ပါတယ်။အချိန်နဲ့တပြေးညီမပြတ်လူလီသိမ်းမရှိအောင်ထုတ်လုပ်နေဖို့လိုတော့ AI ဉာဏ်ရည်တူးကပဲလုပ်နိုင်ပါတယ်။လူတွေဆိုရင်နှောင့်နှေးမှုတွေဖြစ်နိုင်ပါတယ်။
ဩစတြေးလျနိုင်ငံက UTS နည်းပညာတက္ကသိုလ်သုတေသီတွေနဲ့ Young Henry's BR လုပ်ငန်းပေါင်းပြီးတော့ခင်မင်နည်းပညာသုံးဆက်တွေနဲ့အလိုအလျောက် BR ချက်နည်းကိုတီထွင်နေတာအောင်မြင်ပြီးဆိုရင်တော့ Australia ဈေးကွက်အတွက် Smart BR တွေကိုစတင်ထုတ်လုပ်နိုင်ဖို့ရည်ရွယ်ထားပါတယ်ရှင်ကျွန်မစင်မြန်မော်ပါ
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ BR လုပ်ငန်းတစ်ခုကနည်းပညာတက္ကသိုလ်ကသိပ္ပံပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကုန်ကျန်းအလေလင့်နယ်ပါပြီးစွမ်းရင်သုံးဆွဲမှုလျှော့ချနိုင်မဲ့ Smart BR Channel ကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမျက်မုံကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မယေးသနာကျော်စီစဉ်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ Hollywood မင်းသားရှောင်းဖန်ကယူကရိန်းနိုင်ငံ Kiev မြို့တော်ကိုတွားရောက်ပြီးတော့သူ့ရဲ့ Academy ဆုရုပ်တုကိုယူကရိန်းသမ္မတ Zelensky ကိုခနပေးထားခဲ့ပါတယ်။ဘောလုံးသမား PK နဲ့အဆိုတော် Shakira တို့ကွဲကွာခဲ့ပြီးတဲ့နောက်မှာသူတို့ရဲ့ရင်သွေးလေးတွေကိုဘယ်လိုစောင့်ရှောက်မလဲဆိုတဲ့သဘောတူညီချက်ရခဲ့ပါတယ်။ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကထိတ်တန့်ရောက်နေတဲ့သတင်းတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာမယေးသနာကျော်စီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်မင်းသားလည်းဖြစ်ရုပ်ရှင်ဒါရိုက်တာလည်းဖြစ်သူမင်းသားရှောင်ပန်းမြန်မာလိုပြောရင်တော့မင်းသားရှောင်ပန်းဖြစ်ပါတယ်သူကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ဝေဖန်လို့လဲရုရှားရဲ့ပိတ်ဆို့တံခတ်မှုခံရသူဖြစ်ပါတယ်သူကနိုဗ ెంబ ာလ10ရက်နေ့မှာတော့ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုတွားရောက်ပြီးတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပါတယ
်. It's just a symbolic silly thing.
Yes, but
if I know this is here with you, then I'll feel better and stronger.
သူကသမ္မတဇယ်လန်စကီကိုသူ့ရဲ့အကယ်ဒမီရွှေစင်ရုပ်တုကိုငှားရမ်းခဲ့တာပါ။ကျွန်တော်တို့အပြော်လုပ်ကြတာပါလို့သူကပြောပါတယ်။သူကအခမ်းအနားကျင်းပတဲ့ဇပွဲမှာယူကရိန်းသမ္မတနဲ့တူတူထိုင်ပြီးတော့မင်းနိုင်ရတဲ့အခါမှာမာလီဘူးကိုပြန်တည်လာခဲ့ပါလို့လက်နက်ဖက်ပိုက်ပြီးတော့ပြုံးရရင်ပြောသွားတာပါသူနေထိုင်တဲ့ American ပြည်အောင်စု California ပြည်နယ်ကမာလီဘူးမြို့ကိုပြောတာဖြစ်ပါရင်ရုရှားရဲ့ယူကရိန်းကိုကျူးကျော်ခြင်းစတင်တဲ့ February 24ရက်နေ့ပြီးတော့ Sean Penn ရဲ့လက်မှတ်တွေပါတဲ့တံပြားကိုတော့ယူကရိန်းရဲ့မိတ်ဆွေတွေကိုဂုဏ်ပြုတဲ့ Ally of Courage ရင်ပြင်နေရာမှာမျက်နှာတက်ဆင်ထားတာကိုမင်းသား Sean Penn နဲ့သမ္မတ Zelensky တို့တွားကြည့်ခဲ့ကြပါရင်သမ္မတ Zelensky ရဲ့ညစဉ်မိန့်ခွန်းထဲမှာတော့ရုရှားစစ်တင်ကြီးတော်တဲ့နေမှာယူကရိန်းမြို့တော်ကိုလာရောက်ခဲ့တဲ့ရှောင်ပန်းဟာယူကရိန်းတွင်နိုင်ငံတကာရဲ့ထောက်ခံမှုရရှိဖို့တက်နိုင်သမျှနည်းလမ်းစုံနဲ့လှုပ်ပေးနေခဲ့ပါတယ်လို့သမ္မတကပြောသွားပါတယ်။ယူကရိန်းရဲ့နိုင်ငံသားတွေနဲ့အတူလွတ်လပ်မှုကိုကာကွယ်နေကြတဲ့ထင်ရှားသူတွေကိုကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့ဒီလမ်းနေရာကိုဂုဏ်ပြုမှတ်တမ်းတင်ထားတာပါ။မတူကွဲပြားတဲ့လူတွေလုပ်ငန်းတွေတက်ဖွဲ့တွေကကျွန်တော်တို့နိုင်ငံအောင်မြင်မှုရဖို့အတွက်ပေါင်းစည်းလှုပ်ဆောင်ခဲ့ကြတယ်ဆိုတာကျွန်တော်တို့ရဲ့နောက်မျိုးဆက်တွေကိုသတိပေးပြသတဲ့သဘောလည်းဖြစ်ပါတယ်လို့တမရဇယ်လန်စကီကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌလက်တဗီးယားနဲ့ပိုလန်နိုင်ငံတို့ရဲ့တမရတွေ၊ချက်ပြည်သူတမရနိုင်ငံရဲ့ဝန်ကြီးချုပ်ပိုလန်ဆလိုဗေးနီးယားဝန်ကြီးချုပ်တွေဗြိတိသျှဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်တို့ကိုလည်းအဲ့ဒီကွက်လက်နေရာမှာဂုဏ်ပြုမှတ်တမ်းတင်ထားပါတယ်။ကျလောကရဲ့ဘာစီလိုနာဘောလုံးအသင်းကနေအနားယူသွားတဲ့နာမည်ကျော်ဘောလုံးသမားဂျယ်ရက်ပီကင်းနဲ့သူ့ရဲ့ဇနီးဟောင်းကိုလံဘီယားကပေါ့ပ်အဆိုးတော်Shakira, Mibarak တို့ဟာသူတို့နှစ်ဦးရဲ့ရင်သွေးနှစ်ယောက်ကိုဘယ်လိုဆက်ပြီးတော့တာဝန်ယူမွေးမြူသွားမလဲဆိုတာနဲ့ပတ်သက်လို့သဘောတူညီမှုရခဲ့ကြပါတယ်။ PK နဲ့ Shakira တို့ဟာ17နှစ်ကြာပေါင်းသင်းခဲ့ပြီးကွဲခွာခဲ့ကြတာဖြစ်ပါတယ်။အခုသူတို့ကြားသဘောတူညီချက်အရသမီးလေးမီလန်အသက်9နှစ်နဲ့ Sasha 9နှစ်တို့ကသူတို့မိမိနဲ့အတူ American ပြည်အောင်စု Miami မြို့မှာရွှေ့ပြောင်းနေထိုင်မှာဖြစ်တယ်လို့ La Vanguardia သတင်းစာကဖော်ပြပါတယ်။Shakira အသက်45နှစ်နဲ့ PK အသက်35နှစ်တို့ဟာ2011ခုနှစ်ထဲကအတူပေါင်းသင်းခဲ့တာဖြစ်ပေမဲ့တရားဝင်တော့လက်ထပ်ထားတာမဟုတ်ပါဘူး။ တောင်အာဖရိကမှာ2010ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာအဆိုတော်ရှက်ကီရာကဝါကာဝါကာ This time is for Africa ဆိုတဲ့တခြင်းနဲ့ဖျော်ဖြေသွားပြီးတဲ့နောက်မကြခင်ပဲသူတို့နှစ်ဦးတွေ့ခဲ့ကြတာပါသူတို့2022ခုနှစ်ဇွန်လမှာတော့ကွဲလိုက်ကြပြီဆိုပြီးအများကိုအတီးပေးခဲ့ပါတယ်ဘောလုံးချန်ပီယံပီကေကသူအခုဘောလုံးကစားတဲ့ဘာစီလိုနာအသင်းကနေအနားယူလိုက်ပြီလို့ကြေညာပြီးတော့တရင်တစ်ပတ်ကြာမှာပဲသူတို့ကလေးတွေနဲ့ပတ်သက်တဲ့သဘောတူညီမှုကိုလည်းရခဲ့တာပါအဆိုတော့ရှက်ကီရာကတော့စပိန်နိုင်ငံမှာအခွန်ရှောင်းနေဆိုပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်သူအယူခံတင်ထားတာလည်းမေလ26ရက်နေ့ကရှုံးနိမ့်သွားခဲ့ပါတယ်ရှက်ကီရာက2012ခုနှစ်နဲ့2014ခုနှစ်ကြာသူရခဲ့တဲ့ဝင်ငွေတွေအခွန်ဒေါ်လာ14သန်းခွဲလောက်ပေးဆောင်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အစိုးရရှင်းနေတွေကတရားစွဲထားတာဖြစ်ပါတယ်
Took my crew to Japan, bodied like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တော့ရင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။ထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကထူးထူးခြားခြားသတင်းတွေကိုစူးစီးပြီးတော့မရေးတန်နာကျော်ကဒီသတင်းပတ်ရဲ့တက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်။သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဝေဖန်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတည်မောင်းတန်းကတလဲပြောပြပေးပါလိမ့်မယ်ရှင
်။အမေရိကန်နဲ့တရုတ်တို့အပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီဂျင်းပင်ကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့စီးပွားထိပ်သီးနိုင်ငံ20ညီလာခံရဲ့ပြင်ပဘေးပန်းအစည်းအဝေးမှာတိုက်တွန်းလိုက်ပြီးတရုတ်တနိုင်ငံနဲ့မူဝါဒကိုထပ်မံအတည်ပြုလိုက်လို့ထိုင်ဝမ်မူဝါဒကလည်းအပြောင်းအလဲမရှိပါဘူးလို့ဒီကနေ့စီးပွေးမှာပြောကြားလိုက်ပါတယ်။ရာသီဥတုအပြောင်းအလဲကနေဆန္ဒအခါအခက်အခဲကြုံကြတာအထိကမ္ဘာလုံးဆိုင်ရာစိတ်ခေါ်ချက်တွေကိုရင်ဆိုင်တဲ့အခါမှာတရုတ်နဲ့အမေရိကန်တို့ဟာအရေးကြီးတဲ့အခန်းကဏ္ဍရှိကြတယ်လို့ကျွန်တော်ယုံကြည်ပါတယ်။အလုပ်တွေအတွက်အတူအလုပ်လုပ်ကြဖို့နိုင်ငံလုံးအတွက်တော့ချက်ကြပါတယ်တကယ်လို့တရုတ်ကသာဆန္ဒရှိတယ်ဆိုရင်အဲ့ဒီလိုအလုပ်လုပ်ဖို့အမေရိကန်ကအဆင်သင့်ရှိပါတယ်လို့ဂျိုးဘိုင်ဒန်ကပြောသွားခဲ့ပါတယ်ရုရှားလက်ထက်ကပြန်လည်လွတ်မြောက်လာခဲ့တဲ့ယူကရိန်းတောင်ပိုင်းခါဆန်မြို့မှာယူကရိန်းတပ်တွေကိုသမ္မတဗိုလိုဒီမားဇယ်လင်စကီးကမိန့်ခွန်းပြောကြရမှာယူကရိန်းတတိုင်းတပြည်လုံးရဲ့ငြိမ်းချမ်းရေးအတွက်အဆင်သင့်ရှိနေတယ်လို့ဆိုပြောလိုက်ပါတယ်ခါဆန်မြို့ကနေရုရှားတို့ဆုတ်ခွာခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲယူကရိန်းသမ္မတကိုခါဆန်မြို့မှာတွေ့ကြရတာပါယူကရိန်းစစ်နဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနကပုံမှန်ထုတ်ပြန်ချက်တည်းမှာလည်းအခုဆောင်းတွင်ဟာရုရှားရောယူကရိန်းတပ်တွေအထက်ပါပဋိပက္ခအခြေအနေအပြောင်းလဲရှိလာစေမယ်လို့သုံးသပ်ထားပါတယ်။ဆောင်းတွင်ကာလနေတာတူလာတာကြောင့်ထိုးစစ်တွေနှဲသွားပြီးရှေ့တန်းမှာခုခံစစ်တွေပိုများလာပွဲရှိတယ်လို့ဆိုပါတယ်။အီရန်နိုင်ငံမှာတော့စာရပြတာတွေကိုနှိမ်နှင်းနေခဲ့တဲ့အတွက်2015နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းနိုင်ရေးချိုးဖောက်နာတွေကိုခက်ခဲသွားစေတယ်လို့ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောလိုက်ပါတယ်။အီရန်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုတော်လှန်ရေးတရားဖြစ်တယ်ဆိုပြီးပြည်သစ်သမ္မတကသတ်မှတ်သုံးလုံးသွားခဲ့ပါတယ်ဆန္ဒပြတာတွေကိုကြမ်းဖက်နေတဲ့အကြောင်းအီရန်အရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူဖို့လိုလားတယ်လို့လည်းပြည်သစ်သမ္မတကဆိုပါတယ်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံရမှာစရုပ်ချုပ်ရေးအဖွဲ့တွေမဟုတ်ပဲအတိုက်ခံတွေနဲ့ပါအာဆီယံဘက်ကတိုက်ရိုက်ထိတွေ့ဆက်ဆံမှုလုပ်ပြီးဒါကမြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်အရေးကြီးကြောင်းဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာကမနေ့က ABS CBN ညုတ်တောင်ကိုပြောဆိုပါရတယ်။မြန်မာနိုင်ငံနဲ့ဘယ်လိုထိတွေ့ဆက်ဆံမလဲဆိုတဲ့ကိစ္စပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားထိပ်သီးဝေးအစည်းအဝေးအတွက်သဘောထားကွဲလွဲတဲ့အကြောင်းလည်းသူကဆိုပါရတယ်။
နိုမာလာ14ရက်နေ့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချောင်းကမ်ချန်းနဲ့ PJ အလျပ်တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ် PPJ ည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင
This program has come to you from the Voice of America, Washington.